Welcome to the Voice of America in Burmese.
မင်္ဂလာပါခင်ဗျာ VOA American တိုင်းရဲ့2019ခုနှစ်နိုဝင်ဘာလ29ရက်ဗုဒ္ဓဟူးနေ့မနက်ဖြန်အစီအစဉ်တွေကို American ပြည်တော်စု Washington DC မြို့တော်ကနေ line 2 meter 32 kHz 933 line 2 meter 40 kHz 983 line 2 meter 48 kHz 6353တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြလို့ VOA Facebook စာမျက်နှာ VOA Burmese News ကပါတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီကျွန်တော်ရဲမတော်ပါဒီကနေ့မနက်ခင်းအစီအစဉ်လေးကိုတာဝန်ယူတင်ဆက်သွားမှာပ
ါမင်္ဂလာပါရှင်ကျွန်မတင်ကြီးထိုက်ပါကုချောချောသိမ့်တဲ့သူသတင်းတွေကျင်းညာပါမယ်အမေရိကန်အောက်လွှတ်တော်တရားရေးကော်မတီမှသမရကိုအရေးယူရေးစုံစမ်းမှုအဖြစ်ကြားနာမှုမှာသမရကိုယ်တိုင်တက်ရောက်ဖို့ဖိတ်ခေါ်ထားပါတယ်မြန်မာနိုင်ငံအနေနဲ့ဓာတ်ထုလက်နဲ့တပ်မြင့်ရေးစာချုပ်ကိုအတိအကျလိုက်နာတယ်လို့မြန်မာတပ်အမတ်ကြီးကတုံ့ပြန်ပါတယ်ဒီလိုထိတ်တန့်ရောက်တဲ့တွင်နားဆင်ကြရပါမယ်ရှင
်ဒီလိုထိတ်တန့်ရောက်တဲ့တွင်အပြီးနားဆင်ရမယ့်သတင်းလွှာတစ်ခုမှာတော့ As I said earlier, I think I was making the point of mentioning that your master. Korea and ASEAN TP3 ဘက်မှနိုင်ငံတိုင်းပြည်ကံပုဂ္ဂိုလ်တော်ဆန်းစုကြည်ပြောသွားတာပါအပြည့်စုံကိုမကြခင်နားဆင်ရပါမယ်ဒီတွင်နဲ့အတူသမရထရမ့်ပေါ်တရားစွဲဆိုရေးယူနိုင်ရေးစုံစမ်းစစ်ဆေးနေတဲ့ကိစ္စကိုကမ္ဘာတဝန်ကပြည်သူတွေကလည်းစိတ်ဝင်စားနေတဲ့အကြောင်း U22 မြန်မာဘောလုံးအသင်းစီးကိန်းမှာပြိုင်ပွဲဝင်နေတဲ့အခြေအနေနဲ့အလားအလာပေါ်သုံးသပ်ချက်စတဲ့သတင်းလာတွေအပြင်ကမ္ဘာမီဒီယာတွေကမြန်မာပြည်သတင်းကိုလည်းနားဆင်ရပါမယ်။အခုတော့ဗုဒ္ဓဟူးနေ့မနေ့ဖက်နောက်ဆုံးရသတင်းတွေကိုမတ်သိန်ကြီးထိုင်းနဲ့ကိုကျော်ကျော်သိန်းတို့ကပြောပြပေးပါမယ်ခင်ဗျာ။
အမေရိကန်အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်မှလုံမဲ့သမ္မတကိုအရေးယူရေးစုံစမ်းမှုပထမဆုံးကြားနာမှုမှာသမ္မတဒေါ်နယ်ထရန့်တက်ရောက်ဖို့ဖိတ်ကြားလိုက်ပါတယ်။အောက်လွှတ်တော်ထောက်လှမ်းရေးကော်မတီကပြီးခဲ့တဲ့သတင်းပတ်စုံစမ်းမှုအစီရင်ခံစာကိုအောက်လွှတ်တော်တရားရေးကော်မတီကိုပို့မှဖြစ်ပြီးတရားရေးကော်မတီကဒီဇင်ဘာလ4ရက်ဗုဒ္ဓဟူးနေ့မှာပထမဆုံးအကြိမ်ဖြစ်ကြားနာမှာဖြစ်ပါတယ်။တရားရေးကော်မတီကတော့သမရကိုတရားစွဲဆိုရေးအတွက်အခြေခံဥပဒေဆိုင်ရာအချက်လက်တွေလို့ပြောဆိုထားပြီးအဲ့ဒီပုံမှာစုံစမ်းကြနာမှာဖြစ်ပါတယ်။တရားရေးကော်မတီရဲ့ဥက္ကဋ္ဌဂျာရိုနာလာကသမရထရန့်တယောက်ဖို့အင်ပီရိုကိုပေးပို့တဲ့စာထဲမှာတော့ဒါကအခွင့်အရေးတစ်ခုမဟုတ်ကြောင်းဒါပေမဲ့အခွင့်အလန်းတစ်ခုဖိတ်ကြားချက်တစ်ခုဖြစ်ပါတယ်လို့ပြောဆိုထားပါတယ်။သမရအနေနဲ့ရွေးချယ်နိုင်ကြောင်းလွှတ်တော်ရဲ့တရားစွဲဆိုရေးကြေညာမှုကိုတက်ရောက်ဖို့ဒီအခွင့်အရေးကိုရယူနိုင်တယ်။ဒါမှမဟုတ်လေဒီလုပ်ငန်းစဉ်အပေါ်ပြစ်တင်ပြောဆိုနေတာတွေကိုအဆုံးသတ်နိုင်တယ်လို့လည်းတရားရေးကော်မတီဥက္ကဋ္ဌကတိကျကြေညာချက်ထဲမှာပြောဆိုထားပါတယ်။လွှတ်တော်ကော်မတီရဲ့စုံစမ်းကြေညာမှုမှာသမရအနေနဲ့အရင်သမရတွေလုတ်ခဲ့ကြသလိုမျိုးဥပဒေအကျိုးဆောင်ကနေတဆင့်ဒါမှမဟုတ်လေကိုယ်တိုင်ပူးပေါင်းပါဝင်ဖို့ရွေးချယ်မယ်လို့မျှော်လင့်ကြောင်းလဲတရားရေးကော်မတီဥက္ကဋ္ဌကပြောဆိုထားပါတယ
်။2016အမေရိကန်သမ္မတယူကော့ဘဲကိုဝင်နှောက်တာဟာရုရှားမဟုတ်ပဲယူကရိန်းဖြစ်တယ်ဆိုတဲ့ဆွဆွဲချက်တွေကိုပယ်ချဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးမိုက်ပွန်ပေကညင်ပါတယ်။ယူကော့ဘဲကိုဝင်နှောက်တာဟာရုရှားဖြစ်တယ်ဆိုတာကိုအမေရိကန်ထောက်လှမ်းရေးအဖွဲ့အတီးဒီကစုံစမ်းဖော်ထုတ်ထားပြီးဖြစ်ပါတယ်။ဒါကြောင့်ဒါပေမဲ့လည်းဝန်ကြီးပွန်ပေကယူကရိန်းလက်ချက်ဖြစ်တယ်ဆိုတာကိုပြတယ်ဘယ်လိုအချက်လက်မျိုးကိုမဆိုအာရုံစိုက်တဲ့နဲ့လို့အင်္ဂါနေ့မှာပြောပါတယ်။အမေရိကန်ယူကော့ဘဲကိုဘယ်နိုင်ငံကပဲဖြစ်ဖြစ်ဝင်နှောက်တယ်ဆိုတဲ့အချက်လက်ရတဲ့အချိန်တိုင်းမှာကျွန်တော်တို့ဟာအဲ့ဒီအချက်လက်ကိုရှာဖွေဖော်ထုတ်ဖို့အခွင့်အရေးသာမကတာဝန်လည်းရှိပါတယ်လို့နိုင်ငံရေးဌာနသတင်းစာရှင်းလင်းပွဲတစ်ခုတွင်ဝန်ကြီးပွန်ပေယိုကသတင်းတော်တွေကိုပြောပါတယ်ကျွန်တော်တို့ရဲ့ယူကော့ဘဲတွေကိုကာကွယ်ရေးရှာဖွေဖော်ထုတ်တာမှာအမေရိကန်အနေနဲ့လုံနိုင်တဲ့များအားလုံးကိုလုံ့ပြင်ပါတယ်လို့လည်းဆိုပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးမှတ်ချက်ပေးဖို့ VOA ကဆက်သွယ်တဲ့အမေရိကန်ထောက်လှမ်းရေးတာဝန်ရှိသူတွေကမှတ်ချက်ပေးပြောဆိုဖို့အငြင်းဆန်ပြီးဒီကရန်ဝင်နှောက်ခဲ့တာရုရှားဆိုတာကိုပြောထားတဲ့အရင်ကထုတ်ပြန်ထားချက်တွေကိုပဲပြန်ညွှန်းပါတယ်။ဒါပေမဲ့ယူကရိန်းကယူကော့ဘဲကိုဝင်နှောက်ပြီးဒီမိုကရက်တစ်သမ္မတလောင်းဟီလာရီကလင်တန်အနိုင်ရဖို့ကြိုးစားခဲ့တယ်ဆိုတဲ့ဆွေးနွေးချက်တွေဟာအမေရိကန်လွှတ်တော်အမတ်ချုပ်နဲ့သမ္မတဒေါ်နယ်ထရန့်ကိုထောက်ခံတဲ့ထင်ရှားသူတွေကြားပိုးပြီးတော့ပြောလာနေကြပါတယ
်။ဒီမိုကရက်တစ်ကွန်ဂိုသမ္မတနိုင်ငံအရှေ့ပိုင်းကဘီနီမြို့မှာလုံခြုံရေးအခြေအနေပိုပြီးဆိုးရွားလာနေတာကြောင့်အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတုံ့ပြန်ကင်တွင်နေတဲ့ကုလသမဂ္ဂဝန်ထမ်းတွေတဲ့ကသုံးပုံတစ်ပုံကျော်ကိုအင်ကာနီကရွှေ့ပြောင်းထားပြီးကြံခဲ့သူတွေကတော့အသက်အန္တရာယ်ရှိတဲ့အီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတိုက်ဖျက်ရေးဆက်လက်ဆောင်ရွက်နေကြပါတယ်။ဘယ်နီမြို့မှာအကျန်းဖတ်မှုတွေတိုးလာနေတာကြောင့်မရှိမဖြစ် မလိုအပ်တဲ့ဝန်ထမ်း၄၉ဦးကိုတောင်ပိုင်းကဂိုမာမြို့ကိုပြောင်းရွှေ့ချောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ကြီး WHO ကပြောဆိုထားပါတယ်။ကွန်ဂိုမှာအီဘိုလာကူးစက်မှုကြောင့်လူပေါင်း၂၀၀၀လောက်သေဆုံးခဲ့ရပြီးအီဘိုလာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုကိုတိုက်ဖျက်ရေးအတွက်မရှိမဖြစ်လိုအပ်တဲ့ဝန်ထမ်း၈၀၀ယောက်ဆက်လက်ရှိနေတယ်လို့လည်း WHOအဖွဲ့တွေရဲ့တိုက်ခိုက်မှုကိုကုလသမဂ္ဂငြိမ်းချမ်းရေးတိုင်တပ်ဖွဲ့ကကာကွယ်ပေးဖို့ပြက်ကွက်တယ်ဆိုတဲ့ဆွဆွဲချက်နဲ့ကုလသမဂ္ဂစခန်းကိုဆန္ဒပြသူတွေချိုးဖောက်ဝင်ရောက်တဲ့တနင်္လာနေ့ကအနည်းဆုံး၄ယောက်သေဆုံးတယ်လို့လည်းစစ်တပ်ကပြောပါတယ်။နိုဝင်ဘာလ၅ရက်နေ့ကစခဲ့တဲ့အကြမ်းဖက်မှုတွေအတွင်းအရသာ86ခုနှစ်ဦးသေဆုံးခဲ့ရပြီလို့လည်းကွန်ဂိုရီဆာ့ချ
ကုသမှုနှုန်းကတက်လာပြီမဲ့ကူးစက်ဖို့အတွက်အန်ဒရီပူရှိတဲ့လူပုဂ္ဂိုလ်တွေမှာရောဂါပိုးကူးစက်တဲ့ကိစ္စကအထူးစိုးရိမ်ွယ်အခြေအနေတစ်ခုဖြစ်နေလို့မဲ့လို့ကုလသမဂ္ဂကထုတ်ပြန်တဲ့ကိန်းဂဏန်းသစ်တွေမှာတွေ့ရပါတယ်။ဒီဇင်ဘာလတရနေ့မှာကြာရောက်တဲ့ကမ္ဘာ့အရိုက်တက်ရောဂါတိုက်ခိုက်ရေးနေ့မတိုင်ခင်အင်္ဂါနေ့မှာဒီအစီအစဉ်ကိုထုတ်ပြန်တာပါ။ကမ္ဘာတဝန် HIV ရောဂါပိုးရှိသူပေါင်း38သန်းနီးပါးမှာ24သန်းကျော်ဟာ ARV ဆေးကိုရနိုင်ကြတယ်လို့ HIV AIDS ရောဂါဆိုင်ရာကုလသမဂ္ဂအစည်းအဝေး UNAIDS ရဲ့အစီအစဉ်ကထဲမှာဖော်ပြထားပါတယ်။လူငယ်တဲ့9နှစ်ကဆိုရင်ရောဂါပိုးကူးစက်ခံထားရသူ9သန်းလောက်ပဲ ARV ဆေးရခဲ့တာနဲ့နှိုင်းရှင်ရင်အခုအကြီးအတွက်ဟာတိတိတတကိုတိုးလာတာပါ။လူပေါင်း7သန်းလောက်ဟာသူတို့မှာ HIV ရောဂါကူးစက်ခံထားရတာမသိကြဘူးလို့ UNAIDS ကပြောပါတယ်။ကမ္ဘာတဝန်မှာ AIDS ရောဂါနဲ့ဆက်စပ်ပြီးသေဆုံးသူကလည်း2004ခုနှစ်ကတည်းကဆိုရင်ထပ်ဝက်ကျော်ကျသွားပါတယ်။ဒီကရနေ့ကလူပေါင်း9,300လောက် HIV AIDS ရောဂါနဲ့ဆက်ဆက်ပြီးတော့သေဆုံးခဲ့ကြပါတယ်။ HIV AIDS ရောဂါတိုက်ဖျက်ရေးအတွက်ရောင်းမငွေပိုလိုအပ်နေပြီး2020ခုနှစ်အတွက်ဆိုရင်ဒေါ်လာ26.1ဘီလီယံလိုမဲလို့ UNAIDS ကခန့်မှန်းထားပါတယ်။နိုင်ငံပေါင်း19နိုင်ငံက2030ခုနှစ်မှာ AIDS ရောဂါအမြင့်တက်ပပျောက်ရေးရည်မှန်းချက်ကိုပြည့်မီမဲ့လမ်းကြောင်းပေါ်ရှိနေပေမဲ့ကျန်တဲ့ကမ္ဘာနိုင်ငံအများစုကတော့ပြည့်မီမှာမဟုတ်ပါဘူး။
အမေရိကန်ဗန်နက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 9335လိုင်းဒိုမီတာ40 kHz 9839လိုင်းဒိုမီတာ48 kHz 6153နဲ့ဒုတိယနာရီဝက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
် VOA မြန်မာဘာသာအစီအစဉ်ရဲ့ဗုဒ္ဓဟူးနေ့မနက်ခင်းသတင်းတွေကိုနားဆင်ရတာဖြစ်ပါတယ်မြန်မာနိုင်ငံဟာဓာတုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတုလက်နဲ့တာစီပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်အသံမကြီးဦးကျော်မိုးထွန်းကအင်ကာနေ့မှာပြောဆိုလိုက်ပါတယ
်မြန်မာ never has the ambition to be a possessor of chemical weapons
မြန်မာနိုင်ငံမှာဓာတုလက်နဲ့တွေဆက်လက်တူလောင်ထားနိုင်တယ်။နောက် CWC လို့ခေါ်တဲ့ဓာတုလက်နဲ့ပိတ်ပင်တားဆီးရေးစာချုပ်ကိုလိုက်နာမှုရှိရလားဆိုတဲ့အပေါ်စိုးရိမ်မကင်ဖြစ်တယ်လို့အမေရိကန်ဘက်ကတင်းနယ်လာနေမှာပြောဆိုလိုက်တဲ့အချက်ကိုတန်အမတ်ကြီးကလည်းတုံ့ပြန်သွားပါတယ်။မြန်မာဟာဓာတုလက်နဲ့ပိတ်ပင်တားဆီးရေးစာချုပ် CWC ကိုအခိုင်အမာလိုက်နာဖို့ပိုင်ဖြတ်ထားတဲ့တာဝန်ယူမှုတာဝန်ခံမှုရှိတဲ့နိုင်ငံဖြစ်တာနဲ့အညီစာချုပ်ပါကန့်သတ်ချက်တွေကိုတင်းကျပ်စွာလိုက်နာတဲ့အကြောင်းဓာတုနဲ့ပိုင်ဆိုင်ဖို့ရည်ရွယ်ချက်မရှိသလိုစာချုပ်နဲ့အညီဆောင်ရွက်ချက်တွေကိုလည်းအမြင့်ဆုံးအလေးထားဆောင်ရွက်တယ်ဆိုတဲ့အကြောင်းသက်ဆိုင်ရာတာဝန်ရှိသူတွေကလည်းလိုအပ်သလိုဆောင်ရွက်ဖို့မြန်မာအစိုးရဘက်ကအတိအချဆောင်ရွက်နေသလိုပဲစိုးရိမ်မကင်ဖြစ်မှုတွေကိုလည်းဖြေရှင်းဆောင်ရွက်ဖို့စံတရှိသလိုအဆင်သင့်လည်းရှိတယ်လို့တမ္မတ်ကြီးကပြောပါတယ်ဓာတုလက်နက်ရောနျူကလ িয়ার ဇီဝလက်နက်တွေထုတ်လုပ်ဖို့ရောတပ်မတော်မှာရည်မှန်းချက်မရှိဘူးလို့လည်းတပ်မတော်သတင်းမှန်ပြန်ကြားရေးအဖွဲ့ကတင်းနှင်းလာနေမှာ VOA ကိုပြောပါတယ်။ဒါပေမဲ့အမေရိကန်ဘက်ကထောက်ပြထားတဲ့1980ကာလတုန်းကမြန်မာနိုင်ငံရဲ့ဓာတုလက်နက်စက်ရုံနဲ့ပတ်သက်လို့တော့သူ့အနေနဲ့သိထားတာမရှိဘူးလို့တပ်မတော်သတင်းမှန်ပြန်ကြား
ဂေးပြမှာကမ္ဘာ့ဘဏ်ကအမေရိကန်ဒေါ်လာ3,000,000,000လောက်သုံးပြီးအကောင့်ထပ်ပေါ်လုဆောင်မဲ့အစီအမံကိန်းတွေအတွက်လုပ်ငန်းဆောင်ရွက်မဲ့ဒီနေရာဒေတာတွေနဲ့ပတ်သက်ပြီးအစိုးရနဲ့တရနာဖွဲ့တွေကြားပူးတဲ့သဘောတူညီချက်ရရှိတဲ့အချိန်မတိုင်မီအထိစီမံကိန်းလုပ်ငန်းတွေစတင်မှာမဟုတ်ဘူးလို့ကမ္ဘာ့ဘဏ်ကထုတ်ပြန်ပါတယ်။ဒီစီမံကိန်းတွေကိုကရင်ရင်းချမ်းရေးအထောက်အကူပြုခွင့်ရဖွဲ့ KBSN ကကန့်ကွက်ကြောင်းလူမော်လာ25ရက်နေ့ကပြောပြီးနောက်ပြန်ပါလေကမ္ဘာ့ဘဏ်ကအခုလိုတုံ့ပြန်ပြောဆိုတာပါ။စီမံကိန်းကလက်ရှိမှာရေးဆွဲပြင်ဆင်နေတဲ့အဆင့်မှာပဲရှိသေးပြီးကမ္ဘာ့ဘဏ်ပိုးအဖွဲ့ရဲ့အတည်ပြုချက်ရဖို့ဆောင်ရွက်နေတဲ့အဆင့်မှာပဲရှိသေးတယ်လို့လည်းကမ္ဘာ့ဘဏ်ထုတ်ပြန်ချက်မှာပြောထားပါတယ်။ဒီဖွံ့ဖြိုးရေးစီမံကိန်းတွေကလက်ရှိအဲ့ဒီဒေသတွေမှာ နိုင်ငံရေးရပြည်လည်းမှုမရှိသေးတာကြောင့်ဒေသခံတိုင်းရင်းသားတွေဒဏ်လူအကျိုးခံစားခွင့်ရှိစီမှာမဟုတ်ဘူးဆိုပြီး KBSN ကကန့်ကွက်ထားတာ
ပါ။ရှမ်းပြည်နယ်တီဘောမြို့နယ်တွင်မှအင်္ဂါနေ့ကမြေမြုံမိုင်းပေါက်ကွဲတာကြောင့်နယ်သလန်နိုင်ငံသားအမျိုးသားတဦးသေဆုံးခဲ့ရပြီးအာဂျင်တီးနားနိုင်ငံသားအမျိုးသမီးတဦးဒဏ်ရာရပါတယ်။တီဘောမြို့နယ်ပန်းညောင်ချေးရွာနယ်ကွန်ဟောက်ချေးရွာကြားမှာမြေမြုံမိုင်းပေါက်ကွဲပြီးအသက်40အရွယ်နယ်သလန်အမျိုးသားသေဆုံးခဲ့ရပြီးဒဏ်ရာရတဲ့အမျိုးသမီးကိုတော့တီဘောစီယုံကိုပို့ထားပါတယ်လို့နယ်စည်းမခြားပရဟိတတီဘောအဖွဲ့ကထုတ်ပြန်ထားပါတယ်။ဒီအဖွဲ့ကပဲကူညီပေးခဲ့ပြီးတော့မြေမြုံမိုင်းတံတင့်ရသူတွေနဲ့ပတ်သက်တဲ့အသေးစိတ်အချက်အလက်တွေကိုတော့မသိရသေးပါဘူး။ရှမ်းပြည်နယ်တွင်ကတီဘောမြို့နယ်အပါအဝင်တခြားဒေသတွေမှာပါမတည်ငြိမ်မှုတွေလက်နက်ကင်ပြိပခတ်တွေရှိနေတာကြောင့်ခီးသွားလာဖို့မသင့်ဘူးလို့လည်းအမေရိကန်နိုင်ငံခြားရေးဌာနကသတိပေးထားတာပါ။တေဆုံးသူနဲ့ပတ်သက်လို့တော့တက်ဆိုင်ရာတန်ယုံကိုအကြောင်းကြားထားတယ်လို့လည်းတီဘောကအကူအညီပေးရေးအဖွဲ့ကပြောဆိုထားပါတယ်။
ဟောင်ကောင်ကျွန်းမှာအခြေအနေတွေကြံကောင်းလာတာကိုတရုတ်သမ္မတရောဒူဘာလူလာတယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကအင်္ဂါနေ့မှာပြောပါတယ်။အမေရိကန်နဲ့တရုတ်နိုင်ငံကြားကုန်သွယ်ရေးမပြေလည်မှုအဆုံးသတ်နိုင်ရေးလက်ရှိဆွေးနွေးနေချိန်မှာပဲအမေရိကန်သမ္မတကအခုလိုပြောတာပါ။အလုံးသိကြတဲ့အတိုင်းသူနဲ့တရုတ်သမ္မတကြားဆက်ဆံရေးတိတ်ကောင်းကြောင်းကုန်သွယ်ရေးမှာအရေးအကြီးဆုံးသဘောတူညီမှုလို့ပြောနိုင်တဲ့တိတ်အရေးကြီးလာတဲ့သဘောတူညီချက်ပြီးသက်ရရှိရေးကြိုးပမ်းနေပြီးအခြေအနေတိတ်ကောင်းနေပြီလို့ဒီချိန်ထဲမှာပဲဟောင်ကောင်မှာအခြေအနေကြံကောင်းလာတာကိုတရုတ်သမ္မတရောဒူရောတွေ့နေလို့ကြောင်းအမေရိကန်သမ္မတကပြောပါတယ်။ဟောင်ကောင်စံနှုန်းပြသူတွေကိုထောက်ခံမဲ့အောက်နဲ့အထက်လူတော်နှစ်စလုံးကတီးပြုတ်ထားတဲ့ဥပဒေကိုသမ္မတလက်မှတ်ထိုးဖို့စောင့်ဆိုင်းနေတဲ့အချိန်မှာပဲသမ္မတဒေါ်နယ်ထရမ့်ကအင်ပီရိုယုံကမှအခုလိုပြောဆိုတာဖြစ်ပါတယ
်ဗိုလ်ဒဝင်းမနဲ့ထိတ်တန်းရောက်တဲ့ရင်တွေကိုမတ်တင်ကြီးထိုင်တဲ့ကိုကျော်ကျော်သိန်းတို့ပြောပြခဲ့တာပါအခုတော့မြန်မာတဲ့နိုင်ငံတကာသတင်းလွှာတွေကိုနားဆင်ကြရပါမယ်ပထမဆုံးလက်ရှိအမေရိကန်နိုင်ငံ၏အခြေအနေအပေါ်ကမ္ဘာပြည်သူတွေရဲ့အမြင်နဲ့ပတ်သက်တဲ့သတင်းတော်တစ်ပုဒ်ကိုနားဆင်ရပါမယ်။သမ္မတထရမ့်ပေါ်တရားစွဲဆိုရေးယူနိုင်ရေးကိစ္စတဖြည်းဖြည်းချင်းအကောင့်ထည့်ပေါ်လာတာနဲ့အမျှအမေရိကန်နိုင်ငံ၏နိုင်ငံရေးအပြောင်းအလဲကိုစိတ်ဝင်စားကြတာအမေရိကန်ပြည်သူတွေကြီးပဲတာမဟုတ်တော့ပါဘူး။ကမ္ဘာတစ်ဝှမ်းကပြည်သူတွေကလည်းဝါရှင်တန်ကနိုင်ငံရေးစစ်ထိုးပွဲကိုစိတ်ဝင်စားနေကြပါရဲ့။အဲ့ဒီကမ္ဘာတစ်လွှာကပြည်သူတွေကလည်းဒီကိစ္စအပေါ်မတူညီတဲ့သဘောထားအမြင်တွေရှိနေပါရဲ့။ဒါဟာအမေရိကန်နိုင်ငံရဲ့ဒီမိုကရေစီစနစ်အသက်ဝင်လှုပ်ရှားနေတာကိုပြဆိုနေတာဖြစ်ကြောင်း Henry Richwell သတင်းပေးပို့ထားတာကိုတင်ပြချင်ပါတယ်ခင်ဗျာ။2020သမရရွေးကောက်ပွဲမှာသူ့ရဲ့ပြိုင်ဘက်ဖြစ်လာနိုင်ခြင်းရှိတဲ့ဒုတိယသမ္မတဟောင်း Joe Biden ရဲ့မိသားစုပေါ်စုံစမ်းစစ်ဆေးမှုတွေလုပ်ဖို့ယူကရိန်းကိုဖိအားပေးခဲ့တယ်ဆိုပြီးသမ္မတ Donald Trump ဆွဆွဲခံနေရတာပါ။ဒီကိစ္စအပေါ်မူတည်ပြီးသူ့ကိုတရားစွဲအရေးယူနိုင်ဖို့အောက်လွှတ်တော်မှာဒီမိုကရက်အမတ်တွေကြိုးပမ်းနေတာကအခုလက်ရှိဝါရှင်တန်ရဲ့နောက်ဆုံးနိုင်ငံရေးအခြေအနေပဲဖြစ်ပါတယ်။ဗြိတိန်နိုင်ငံမှာလည်းဒီဇင်ဘာလတည်းအထွေထွေရွေးကောက်ပွဲကျင်းပဖို့ရှိနေလို့သူနည်းသူဟန်နဲ့ဖြစ်ပေါ်နေတဲ့ဗြိတိန်နိုင်ငံရေးမတည်မငြိမ်နဲ့ရှုပ်ထွေးပွေလည်နေတာဟာအတ္တလန္တစ်သမုဒ္ဒရာကြီးကိုဖျက်ကျော်ပြီးရောင်ပြန်ဟတ်နေတယ်လို့ University College London က Thomas Gift ကပြောပါတယ်။လူလူသဘောထားကောက်ခံမှုတွေအရဗြိတိန်နိုင်ငံကလူ9ယောက်မှာတစ်ယောက်ကသာဒေါ်နယ်ထရမ့်အပေါ်အကောင်းမြင်ကြပါတယ်။လန်ဒန်မြို့သားဒိုက်ပါဝင်ပါ
။ Even if it goes through the house I really hope that the Senate wind up by and do something.
ရာဆွေဘောအောက်လွှတ်တော်ကဆုံးဖြတ်ပြီးရင်အထွတ်လွှတ်တော်ကလည်းကြံ့ကြံ့ခံလို့သူတို့ရဲ့ယက်တီချက်ကိုပြပြီးတခုလုံးလိမ့်မယ်လို့ကျွန်တော်တကယ်ပဲမျှော်လင့်မိတယ်။သူဟာသမ္မတဖြစ်တဲ့သူမဟုတ်ပါဘူး။တရားစွဲအရေးယူခံရသူပါ။
ပြည်ထောင်နိုင်ငံမှာတော့အမေရိကန်ကနိုင်ငံရေးတိုက်ပွဲအပေါ်မပြတ်မသားသဘောထားလေးတွေရှိနေပါတယ
် Response is une bonne idée c'est ça permet quand même la démocratie
ပြည်ထောင်လူမျိုးဆရာဝန်တယောက်ဖြစ်တဲ့ Jack Scrow ကသမ္မတကိုတရားစွဲဆိုရေးလုပ်နေတာဟာကောင်းကြောင်းနဲ့ဒါဟာဒီမိုကရေစီစနစ်သက်ဝင်လှရှားဖို့အခွင့်ပေးတဲ့သဘောဖြစ်ကြောင်းလည်းပြောသွားတာပါကျောင်းသူ Slee AI ကတော့သူတို့အရွယ်တူတွေဒီကိစ္စသိစိတ်မဝင်စားဘူးလို့ဆိုပါတယ
် A lot of people followed right after he was elected.But I think now it kind of died.
တမနာဖြစ်လာပြီးတော့သူ့အကြောင်းလူတော်မများပြောနေတယ်ကျွန်မသိရယ်။ဒါနဲ့ပြီးတော့လည်းပြီးသွားတာပဲလို့ထင်တယ်။လူတွေတော့တိတ်ပြီးတော့ give side ကြပါဦး
။ရုရှားနိုင်ငံမှာတော့ဒီကိစ္စအာရုံပုတ်ဆိုင်တာကိုတွေ့ရတယ်လို့ဒေါ်နယ်ထရမ့်ကိုထောက်ခံသူလည်းပုံများပါတယ်။ Michael ကတော့ American တွေကပဲ Trump ကိုရွေးတာပဲ။အခုပဲဒီဆုံးဖြတ်ချက်ကိုပြန်ပြောင်းခြင်းနဲ့ဆိုတော့မှားတာပေါ့လို့ပြောပါတယ်။Andrei Kotunov ကတော့ American နဲ့ Russia တို့မဟာဗျူဟာရပြိုင်ဘက်တွေဖြစ်ကောင်းဖြစ်မယ်။ဒါပေမဲ့ဒါဟာ American ရဲ့နိုင်ငံရေးပြဿနာကိုလူလူလားလား Russia တို့မြင်ကျင်တယ်လို့တော့မဆိုလိုနိုင်ကြောင်းလည်းပြောပါတယ်။
The only US president who can fix problems with Moscow is a strong US president. ရုရှားနဲ့ရှိတဲ့ပြဿနာတွေကိုပြေလည်စေဖို့လုပ်နိုင်တဲ့ကခိုင်မာအားကောင်းတဲ့အမေရိကန်သမ္မတပါအခုထရမ့်ကတရားစွပ်စွာခံရဖို့စုံစမ်းစစ်ဆေးခံရလို့သူ့ကိုအားနည်းစေပါတယ
်အီဂျစ်နိုင်ငံသားဆမဲဂူနီယမ်ကတော့ထရမ့်အပေါ်ဆက်ဆွဲချက်တွေကိုအီဂျစ်ကသူ့ရဲ့ကောင်းဆောင်တွေနဲ့နှိုင်းယှဉ်ပြီးမြည်နေပါတယ်
وموضوع الانتخابات ده مصلحه شخصيا ان هو بيدور على فساد فذكر يعني ذكر
تو بوغو يي جو ميا دبه تو سينزا نيدا با تو ادو اتوكو يامي سو تچا لو يي چا سا مو يي كو تو لايك فور نيما بي
تا افريكا نايغان جوهانسبرغ ميو ما رو دي كيسا ابو تبودا كوي بيا مو ري شي ني با دي تا افريكا تو شون غوان غا ترامب كو تمرا يارو غا ثوب بي بو اچاو ممين بو لو بيو بي مي تا افريكا دا مايسا غا رو تمرا ترامب ها امريكا نايغان ادو اكاونت كو ما ملوب بي دا چاو ထုတ်ပယ်တင်တယ်လို့လည်းထင်မြင်နေပါတယ်။တမရကိုတရားစွဲဆိုရေးလုပ်ငန်းစဉ်ဟာ2020ခုနှစ်တည်းလအတော်တော်ကြာတဲ့အထိပြည်သိနိုင်မှာမဟုတ်တာကြောင့်အမေရိကန်နိုင်ငံ၏အလှည့်ပြောင်းတစ်ခုချင်းစီကိုကမ္ဘာတဝန်းကလူတွေစိတ်ဝင်စားစောင့်ကြည့်ဖို့အခွင့်ရနိုင်အောင်မှာဖြစ်ကြောင်းပါခင်ဗျာ
။ VOA American အသံကိုနားဆင်နေရတာဖြစ်ပါတယ်။အခုဆက်လက်ပြီးမြန်မာနိုင်ငံဆိုင်ရာသတင်းတပုတ်ကိုနားဆင်ကြရပါမယ်။တောင်ကိုရီးယားနဲ့မြန်မာဆက်ဆံရေးဟာစီးပွားရေးအပါအဝင်ကဏ္ဍပေါင်းစုံမှာတိုးမြင့်လာနေပါတယ်။ဒါ့ပေမဲ့မြန်မာဒီမိုကရေစီအတွင်းကူးပြောင်းရေးကတော့အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်နဲ့မြန်မာဆက်ဆံရေးကျွမ်းကျင်သူအမေရိကန်ပမောက္ခတူကပြောပါတယ်။တောင်ကိုရီးယားနိုင်ငံပူဆန်မြို့မှာကျင်းပနေတဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲမှာနိုဝင်ဘာလ26ရက်နေ့ပနေ့ကနိုင်ငံတော်တိုင်ပင်ပုဂ္ဂိုလ်တော်ဆန်စုကြည်ဟာတောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့နိုင်ငံဆက်ဆံရေးတည်ထောင်တွေ့ဆုံဆွေးနွေးခဲ့ပါတယ်။မဲအင်ဂျင်နိုင်ငံအသေးစိတ်ကိုဆက်ပြီးတင်ပြမှာပါ
။ခေါင်းဆောင်နှစ်ဦးတွေ့ဆုံပွဲမှာနိုင်ငံဆက်ဆံရေးတိုးတက်ခိုင်မာမှုရှိရေးနဲ့ပတ်သက်လို့ဆွေးနွေးခဲ့ကြတာပါ။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ပြောကြားခဲ့တဲ့အထက်မှာမတားသေးမီကမြန်မာနိုင်ငံကိုလာရောက်ခဲ့တဲ့တောင်ကိုရီးယားသမ္မတခီးစဉ်အတွင်းနှစ်နိုင်ငံကြားသဘောတူခဲ့တဲ့ကိစ္စရပ်တွေအကောင့်ထည့်ဖော်ရမှာတိုးတက်မှုတွေရှိနေတဲ့အကြောင်းပြောသွားပါတယ်။ဒါ့အပြင်ပညာရေးစိုက်ပျိုးရေးနဲ့ရေလုံငန်းတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးအပါအဝင်ဖွံ့ဖြိုးရေးကဏ္ဍတွေမှာအကျိုးတူပူးပေါင်းဆောင်ရွက်ရေးတိုးမြင့်ဖို့ကိစ္စရပ်တွေကိုဒေါက်ဆန်းစုကြည်ကအဓိကဆွေးနွေးသွားပါတယ်။အလားတူသမရမွန်ဂျေအင်းကလည်းစက်တင်ဘာလကမြန်မာနိုင်ငံကိုလာခဲ့တဲ့သူ့ရဲ့ခီးစဉ်အတွင်းမြန်မာနိုင်ငံရဲ့ရေရှည်ဖွံ့ဖြိုးရေးအစီအစဉ်နဲ့သူ့အစိုးရရဲ့တောင်ပိုင်းဒေသမူဝါဒတစ်နှစ်ခုလုံးဟာပြည်သူတွေငြိမ်းချမ်းရေးနဲ့တာယာဝါပြောရေးအတွက်အဓိကတန်ဖိုးတွေကိုအတူတကွထိမ့်သိမ်းဆောက်ရှောက်ထားတာဖြစ်ကြောင်းပြောဆိုခဲ့တဲ့အချက်ကိုပဲအဓိကထားပြီးထပ်မံအလေးပေးဆွေးနွေးသွားပါတယ်။ခေါင်းဆောင်နှစ်ဦးတည်တံ့တွေ့ဆုံပြီးတဲ့နောက်ငါးလုံငန်းဆိုင်ရာပူပေါင်းဆောင်ရွက်မှုအသက်မွေးဝမ်းကြောင်းဆိုင်ရာတင်ဒန်းများပူပေါင်းဆောင်ရွက်မှုနှင့်တဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကဏ္ဍပူပေါင်းဆောင်ရွက်မှုစတဲ့နားလည်မှုစာကျွန်းလွှာ၃ခုကိုသက်ဆိုင်ရာဝန်ကြီးတွေကအတိအတိလက်မှတ်ရေးထိုးခဲ့ကြပါတယ်။အခုလိုဒေါက်ဆန်းစုကြည်ဦးဆောင်တဲ့အရတားဆိုရလက်ထက်မှာတောင်ကိုရီးယားဘက်ကဆက်ဆံရေးတိုးမြင့်လာတာရှိပေမဲ့မြန်မာဒီမိုကရေစီရေးပြုပြင်ပြောင်းလဲရေးအတွက်အထောက်အကူပြုမှာမဟုတ်ဘူးလို့ကိုရီးယားကျွန်းဆွယ်အရေးအပါအဝင်မြန်မာအရေးကိုနှစ်ပေါင်းများစွာလေ့လာဆောင်ကြည့်ခဲ့သူအမေရိကန်ပြည်ထောင်စုဂျော့ရှ်တောင်းတက္ကသိုလ်ဂုံတူးဆောင်ပါမောခဒေးဗစ်စတိုင်းဘတ်က VOA ကိုပြောပါတယ
်။ Myanmar does hope to diversify its assistance.It's getting, of course, the China Belt and Road, but also it's getting a good bit of assistance.
မြန်မာနိုင်ငံအနေနဲ့သူ့အတွက်ကူညီတွေကိုတနေရာတည်းကမဟုတ်ပဲနေရာမျိုးမျိုးကရဖို့မျှော်လင့်ထားတာပါ။တရုတ်ရဲ့ရဝန်းတစ်ခုလမ်းမတစ်ခုစီမံကိန်းကနေအကူအညီရနေတယ်လို့ဂျပန်စီကလည်းစစ်မှုဆုံးနဲ့တခြားအကူအညီတွေပါဝင်မြန်မာနဲ့စီးပွားရေးအရဆက်ဆံရေးကောင်းကောင်းရှိထားပါတယ်။ကိုရီးယားအတွက်လည်းဒီလိုမျိုးလုပ်မယ်ဆိုရင်လွန်ကောင်းပါတယ်။ဒါပေမဲ့မြန်မာနဲ့ပတ်သက်ရင်တရုတ်နဲ့ဂျပန်ကိုကိုရီးယားကရှင်းလို့မရသေးပါဘူး။သူတို့တို့လည်းအရာကအဓိကရည်ရွယ်ချက်မဟုတ်ပါဘူး။ကိုရီးယားရဲ့ညီမန်းချက်ကစည်းကွက်တိုးချဲ့ဖို့နဲ့ဆက်ဆံရေးကောင်းမွန်ဖို့တရားစီရင်ရေးပဲဖြစ်ပါတယ်။ဒါပြင်ကိုရီးယားနဲ့နှိုင်းယှဉ်ရင်မြန်မာမှာလူ့ကမာကသက်သာတဲ့အတွက်ယင်းနှိမ့်နယ်မှုတွေလည်းနောက်ပိုင်းမှာပါလာပါလိမ့်မယ်။ဒါပေမဲ့ကိုရီးယားရဲ့ဆက်ဆံရေးဟာမြန်မာနိုင်ငံကဒီမိုကရေစီပြုပြင်ပြောင်းလဲရေးကိုတော့အကူအညီပေးမှာမဟုတ်ပါဘူး
။သမ္မတမွန်ဂျေအင်းအစိုးရလက်ထက်အာဆီယံနိုင်ငံတွေနဲ့ဆက်ဆံရေးကိုအမေရိကန်၊ဂျပန်၊တရုတ်တို့နဲ့အပြိုင်အားကောင်းအောင်အလေးပေးတိုးချဲ့လာတယ်ဆိုပေမဲ့လက်ရှိအချိန်မှာတောင်ကိုရီးယားနဲ့ဂျပန်ဆက်ဆံရေးတင်းမာမှုဟာဒေတာလုံခြုံရေးကို NDA ဖြစ်စေနိုင်တယ်လို့ပါမောက္ခစတိုင်းဘတ်ကပြောပါတယ
် The value to Korea to improve its relations with ASEAN and with Myanmar in particular is very important
သမ္မတမူနဲ့သူအစိုးရတွေမြန်မာပါဝင်အာဆီယံနဲ့ဆက်ဆံရေးတိုးတက်ဖို့တကယ်ကိုအရေးကြီးအလေးထားတဲ့ကိစ္စဖြစ်ပါတယ်တောင်ကိုရီးယားအနေနဲ့အမေရိကန်တရုတ်ဂျပန်တို့နဲ့သူတို့ဆက်ဆံရေးအလေးထားသလိုမျိုးပေါ့ဒါပေမဲ့အခုချိန်မှာဂျပန်နဲ့တောင်ကိုရီးယားဆက်ဆံရေးကအရန်ကိုဆိုးနေပါတယ် အာရှအရှေ့မြောက်ပိုင်းမှာအဓိကအရေးပါတဲ့မာမိနိုင်ငံကြားအပြည်မလဲဖြစ်နေတာကိုအမေရိကန်ပြည်တော်စုကအလွန်ပဲစိုးရိမ်ပါတယ်။တနိုင်ငံကြားညှင်းပွားမှုဟာဒေသတစ်ခုလုံးလုံခြုံရေးအတွက်အလွန်အန္တရာယ်ကြီးပါတယ
်။နိုဝင်ဘာလ25ရက်နေ့နဲ့26ရက်နေ့ကကျင်းပခဲ့တဲ့တောင်ကိုရီးယားနဲ့အာဆီယံထိပ်သီးဆွေးနွေးပွဲဟာလွန်ခဲ့တဲ့1989ခုနှစ်ကစတင်ခဲ့တဲ့အာဆီယံနဲ့ကိုရီးယားသမ္မတနိုင်ငံကြားဆက်ဆံရေး230ပြည့်အထိမ်းနဲ့လည်းဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်ကတော့သူ့ရဲ့၄ရက်ကြာတောင်ကိုရီးယားခီးစဉ်အတွင်းဒီကနေ့မှာတောင်ကိုရီးယားရောက်မြန်မာမိသားစုတွေနဲ့တွေ့ဆုံဖို့ရှိပါတယ်ရှင်
။မအင်ဂျင်နိုင်တင်ပြသွားတာပါ။အခုတော့အရှိတောင်အရှာကစီဂိမ်းအားကစားသတင်းလွှာတရက်ကိုနားဆင်ရပါမယ်။အချိန်30မြောက်အရှိတောင်အရှာအားကစားပြိုင်ပွဲမှာဝင်ရောက်ရှင်ပြိုင်နေတဲ့မြန်မာ U22 ဘောလုံးအသင်းဟာနိုဘလ29ရက်နေ့ဗုဒ္ဓဟူးနေ့မှာတော့အရှင်ဖိလစ်ပိုင်အသင်းနဲ့ကစားရမှာဖြစ်ပါတယ်။ဖိလစ်ပိုင်ကအင်ရှင်ဖြစ်တာအပြင်ခန္ဓာကိုယ်ကြိုက်ခံမှုပိုင်းမှာလည်းပိုပြီးအားကောင်းလာကြောင်းမြန်မာအသင်းခက်ခက်ခဲခဲကစားရနိုင်တယ်လို့ခန့်မှန်းနေကြပါတယ်။ဖိလစ်ပိုင်နဲ့မြန်မာအသင်းပေါ်တုံ့တက်ချက်အခုနှစ်စီဂိမ်းပြိုင်ပွဲမှာမြန်မာအသင်းရဲ့အလားအလာတွေနဲ့ပတ်သက်ပြီးကိုရန်နိုင်ကပြောပြပေးမှာဖြစ်ပါတယ်ခင်ဗျာ
။ဖိလစ်ပိုင်နိုင်ငံမှာကျင်းပနေတဲ့2019အရှေ့တောင်အာရှအားကစားပြိုင်ပွဲရဲ့ဘောလုံးပွဲတွေကိုပြီးခဲ့တဲ့တနင်္လာနေ့ကစတင်လိုက်ပြီးဒီကနေ့မှာတော့မြန်မာအသင်းဟာအုပ်စုဒုတိယပွဲစဉ်ဖြစ်တဲ့အင်ရှင်ဖိလစ်ပိုင်နဲ့ကစားရမှာဖြစ်ပါတယ်။ဒီလောင်းလေးကအဖွင့်ပွဲစဉ်မှာတော့မြန်မာသင်းဟာမလေးရှားနဲ့တကူစီတီကြထားပါတယ်။အဲ့ဒီပွဲမှာမြန်မာကဥဆောင်ကိုသွင်းခဲ့ပေမဲ့နောက်တန်းအမားကြောင့်ဂိုးပြန်ပေးခဲ့ရပြီးတော့တီဖြစ်ခဲ့တာပါ။မလေးရှားနဲ့ပွဲမှာမြန်မာသင်းရဲ့ကစားပုံနဲ့ပတ်သက်ပြီးတော့အောက်သားကလောင်ရှင်ကိုစောမျိုးစံကတော့အခုလိုသုံးသပ်ပါတယ
်။ကျွန်တော်မြန်မာသင်းရဲ့အဲ့ဒီပွဲမှာတော်တော်လေးအမားများခဲ့တယ်လို့ပဲပြောရမှာပေါ့ဆရာရင်။ကံကောင်းလို့သာတီတမတ်ရခဲ့တဲ့အနေအထားလို့ပြောရမှာပေါ့။ဘာကြောင့်လဲပေးလိုက်ရတဲ့ချီပါကူကိုကြည့်ပြဘလို့မှမဖြစ်သင့်တဲ့အမားနေပြေးလိုက်ရတာလေ။နောက်ဒီတိုက်စစ်ပေါ့တိုက်စစ်ပိုင်းကလည်းဟိုပနရီအေရီယာထဲမှာအပိုင်ရတဲ့ဂိုးတော်မှပဲဂိုးဖြစ်အောင်မဖန်တီးနိုင်တဲ့အနေအထားမျိုးတွေရှိခဲ့တယ်လေ။တော်တော်လေးအားနည်းတယ်တိုက်စစ်ပိုင်းကဂိုးသွင်းမတည်ကြဘူး။ကွင်းလည်းကလည်းဖြတ်ထုတ်မှုအပိုင်းမှာအားနည်းတယ်ပေါ့ဗျာ
။အုပ်စုအဖွဲ့ပွဲစဉ်မှာမြန်မာကမလေးရှားနဲ့တည်ကြခဲ့သလိုအင်ရှင်ဖိလစ်ပိုင်ကလည်းကမ္ဘောဒီးယားနဲ့တကိုးစီတည်ဖြစ်ထားလို့ဒီအုပ်စုမှာမြန်မာဖိလစ်ပိုင်မလေးရှားနဲ့ကမ္ဘောဒီးယားတို့တမက်စီတူးနေပါတယ်။ဒါကြောင့်အုပ်စုကနေနောက်တစ်ဆင့်တက်နိုင်ဖို့အတွက်ဒုတိယပွဲစဉ်မှာနှစ်သင်းစလုံးအနိုင်ရဖို့အရေးကြီးနေပါတယ်။ဖိလစ်ပိုင်ကိုသူ့မြေသူ့ရေသူ့ပြည်သက်ရှေ့မှာကစားမှာဖြစ်တဲ့အတွက်ဒီပွဲဟာပထမပွဲထက်တော့ပိုပြီးတော့ခက်ခဲမှာတော့သိကြတယ်လို့ဆိုရမှာပါ။ဆိုတော့မြန်မာအသင်းအနေနဲ့ဖိလစ်ပိုင်ကိုအနိုင်ရဖို့အတွက်ဘာတွေလုပ်ဖို့လိုအပ်ပြီးဒီပွဲဘောကူဇော်မျိုးစံကရောဘယ်လိုခံမှန်းပါသလဲ
မလေးရှားနဲ့ရှင်လို့ရှိရင်အခုကစားမယ့်ဖိလစ်ပိုင်ကပို့ပြီးတော့မြန်တယ်ပို့ပြီးတော့တွန်းတွန်းတက်တက်နဲ့ကစားနိုင်မှရှိတယ်နောက်အရေးကြီးဆုံးအချက်ကဖိလစ်ပိုင်ကအေရီယာအပြင်ကနေကန်သွင်းတဲ့ကန်သွင်းချက်တွေကတော်တော်လေးအားကောင်းနေကြသူကဖိလစ်ပိုင်ရဲ့ပွဲမှာအနိုင်ရခြင်းနဲ့ဆိုလို့ရှိရင်တော့နီးပြအနေနဲ့ခံစစ်မဲ့ကွင်းလယ်မှာဘောလုံးကိုထိမ်းပြီးကစားတဲ့နီးပြီးပါလေသူတင်ကိုတင်ဖွင့်ကစားပြီးတော့သူလူကိုသွင်းကိုနှစ်ကိုကြောင်းသွင်းမယ်ဆိုတဲ့ဘီပါနဲ့ပွဲထွက်မှာပဲအနိုင်ရဖို့အတွက်အလားအလာရှိတယ်လို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်တယ
်မြန်မာသင်းဟာအုပ်စု A မှာအင်ရှင်ဖိလစ်ပိုင်မလေးရှားကမ္ဘောဒီးယားတီမောလက်စတီအသင်းတို့နဲ့တအုပ်စုတွေကြနေပြီးတော့ဒါမဲ့လုံးမ29ရက်နေ့မှာတော့တီမောလက်စတီဒီဇင်ဘာ2ရက်နေ့မှာတော့ကမ္ဘောဒီးယားအသင်းအနေနဲ့ကစားမှာဖြစ်ပါတယ်2013ခုနှစ်ကမြန်မာနိုင်ငံမှာကျင်းပတဲ့28ကြိမ်မြောက်စီးဂိမ်းမှာမြန်မာသင်းဟာအုပ်စုကနေထွက်ခဲ့ရပေမဲ့2015ခုနှစ်မှာဖိုင်နယ်အထိတက်နိုင်ခဲ့သလိုပြီးခဲ့တဲ့2019မှာလည်းဆီမီဖိုင်နယ်အထိတက်ခဲ့ပါတယ်။ဆိုတော့အခုနဲ့စီးဂိမ်းမှာရောမြန်မာသင်းရဲ့အလားအလာဘယ်လိုရှိနိုင်ပါသလဲ။ဒီပေါ်မှာတော့ကိုဇော်မျိုးသံက
ဒီနှစ်စီးဂိမ်းပြိုင်ပွဲဝင်မြန်မာဘောလုံးအသင်းရဲ့အလားအလာကိုပြောရမယ်ဆိုလို့ရှိရင်တော့တိတ်တော့မလွယ်လာဘူးလို့ကျွန်တော်အဲ့လိုပဲသုံးသပ်ချင်ပါတယ်။ဖိလစ်ပိုင်ရဲ့ပွဲကိုလည်းဟုတ်တယ်တန်ကစားရမယ်နောက်တစ်ခုကဖိလစ်ပိုင်ကအင်ရှင်များအင်ရှင်ဖြစ်တဲ့အပြင်ကျွန်တော်ကအထက်မှာပြောခဲ့လို့ပဲမြန်မာသင်းရဲ့နိုင်ရှင်လို့ရှိရင်သူတို့မှအားသာချက်တွေအများကြီးရှိတယ်ဆိုတော့ဒီနှစ်စီးကင်းပြိုင်ပွဲဝင်မြန်မာ U20 အသင်းရဲ့အလားအလာကဟိုပြီးခဲ့တဲ့နှစ်ကလိုရလဒ်မျိုးပြန်ရဖို့ဖြစ်နိုင်ချေတော်လေးနည်းတယ်လို့ကျွန်တော်တို့အဲ့လိုပဲသုံးသပ်ချင်ပါတယ်
တချိန်ကအာရှမှာဆန်းဆန်းတောက်အောင်မြင်ခဲ့တဲ့မြန်မာဘောလုံးသင်းဟာအာရှအစားပြိုင်ပွဲမှာရွှေစိတ်နှစ်ချိန်ရခဲ့သလိုအရှိတောင်အာရှမှာလည်း1965မှာထိုင်းနဲ့ပူးတွဲတဲ့ချိန်အပါအဝင်1969 69 81နဲ့83ခုနှစ်တွေမှာ၅ချိန်ဆက်တိုက်အနိုင်ရခဲ့တာဖြစ်ပါတယ်။ဒါမဲ့လည်းနောက်ဆုံးချိန်ရွှေစိတ်ရခဲ့တာက1983ခုနှစ်ကဖြစ်တဲ့အတွက်အခုဆိုရင်မြန်မာဘောလုံးသင်းအရှိတောင်အာရှအစားပြိုင်ပွဲမှာရွှေစိတ်မရတာဟာနှစ်40ကျော်လာခဲ့ပါပြီ။ဒီမှာ U20 အသင်းအနေနဲ့ဒီချိန်မှာပြိုင်ပွဲတွေမျှော်လင့်နေတဲ့ရွှေစိတ်ကိုယူနိုင်မလားဆိုတာကတော့ ရင်ခုန်သွားတယ်ပဲစောင့်ကြည့်ရမှာဖြစ်ပါတယ်ခင်ဗျာ
CG ပြိုင်ပွဲဝင်နေတဲ့ U22 မြန်မာအသင်းရဲ့အလားအလာနဲ့သုံးသပ်ချက်တွေကိုကိုရန်နိုင်ကတင်ပြပေးသွားတာပါအခုတော့ကမ္ဘာမီဒီယာတွေမှာဖော်ပြနေတဲ့မြန်မာပြည်ဆိုင်ရာထင်မြင်ယူဆချက်ဆောင်မတွေကိုမူရင်းအပေါ်မပြတ်မတ်ဤတန့်စင်ကကောက်နှုတ်တင်ပြပေးထားတာကိုနားဆင်နိုင်ပါပြီခင်ဗျာ
မြန်မာစစ်တပ်ရဲ့ကုမ္ပဏီတွေကိုတန်ခတ်ပိတ်ဆို့မှုတွေချမှတ်တဲ့နဲ့ဆွဲခေါင်းစဉ်နဲ့ရန်ဟီလီနဲ့ Isabel Dot ရေးသားထားတဲ့ဆောင်းပါးကို aljazeera.com မှာဖတ်ရပါတယ်။မြန်မာစစ်တပ်ပိုင်ကုမ္ပဏီတွေနဲ့စီးပွားရေးလောက်ကိုင်းနေတာကစစ်တပ်ရဲ့ဩဇာကြီးအောင်လို့အားပေးသလိုဖြစ်မယ်လို့ရေးသားထားတာပါ။2016 NLD အစိုးရတက်လာချိန်အကောင့်နေတဲ့သဘောနဲ့နိုင်ငံတကာတိုင်းဝိုင်းကမြန်မာအပေါ်မှာချမှတ်ထားတဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးခဲ့တာဟာအချိန်စောသွားတယ်လို့သတိပေးခဲ့သူတွေလည်းရှိတယ်လို့ရေးသားထားပါတယ်။နိုင်ငံတကာတိုင်းဝိုင်းနေနဲ့အထူးသဖြင့်မြန်မာနိုင်ငံစီးပွားရေးဥပိုင်လီမိတက် MEHL နဲ့မြန်မာစီးပွားရေးကော်ပိုရေးရှင်း MEC တို့လိုမြန်မာစစ်တပ်နဲ့ဆက်စပ်နေတဲ့မြန်မာစစ်တပ်ပိုင်းနဲ့ကုမ္ပဏီတွေအားလုံးကိုပြစ်မှတ်ထားပြီးတော့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေချမှတ်ရမှာလို့တိုက်တွန်းရေးသားထားပါတယ်။လွင်ကြရရခိုင်ပြည်နယ်တွင်ကနေထွက်ပြေးရတဲ့ဖြစ်ရမှာမြန်မာစစ်တပ်ကြီးကဲတွေကိုလူမျိုးတုံးတက်ဖြတ်မှုလူသားတွေပေါ်ကျူးလွန်တဲ့ရာဇဝတ်မှုနဲ့စစ်ရာဇဝတ်မှုတွေနဲ့အပြစ်ရှိတဲ့အကြောင်းနိုင်ငံတကာကဆွဆွဲထားရလဲဖြစ်တယ်လို့ရေးသားထားပါတယ်။တက်ခဲပိတ်ဆို့မှုတွေဖယ်ရှားလိုက်ခြင်းကစစ်တပ်ကိုဖိအားပေးနိုင်မှုရော့သွားစေတယ်လို့လည်းဆိုပါတယ်။ဗန်လုပ်ငန်းခီးသွားလုပ်ငန်းစည်ယူပို့ဆောင်ရေးစက်ရုံတွေနဲ့ဆက်သွယ်ရေးလုပ်ငန်းတွေကစစ်တပ်ပိုင်ကုမ္ပဏီတွေကို2016ခုတန်ခတ်ပိတ်ဆို့မှုတွေချမှတ်ထားကြတယ်လို့လည်းရေးသားထားပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရလွတ်တော်မှာစစ်တပ်ရဲ့အာဏာလွှမ်းခြုံနေသေးပြီးတော့အားလုံးမျှော်လင့်ထားတဲ့ပြောင်းလဲမှုမျိုးမြန်မာနိုင်ငံမှာပေါ်ဆောင်နိုင်မှာမဟုတ်သေးဘူးလို့လည်းရေးသားထားပါတယ်။စစ်တပ်ကိုပဲတီးတန့်ပြစ်ပတ်ထားပြီးတော့စီးပွားရေးအရတန်ခတ်ပိတ်ဆို့မှုတွေနိုင်ငံတကာအသံဝိုင်းကဆောင်ရွက်ဖို့အချိန်တန်ပြီးဆိုပြီးတော့လည်းရေးသားထားတာကိုကောင်းတော့တင်ပြလိုက်ရပါရဲ့ရှင်။မြန်မာစစ်တပ်ကိုဒေါန်ဆန်းစုကြည်ကရှုံချမှုမရှိတဲ့ပုံမှာကျမတို့ရဲ့ထင်မြင်ချက်တွေလွဲမှားနေတယ်ဆိုတဲ့ကောင်းစင်နဲ့အပတိတူတာရေးသားထားတဲ့ဆောင်းပါးကိုတော့ economic times.india times.com မှာဖတ်ရပါတယ်။လူမျိုးတို့တက်ဖြတ်မှုညှဉ်းပန်းနှိပ်စက်မှုမီးရှို့မှုတွေနဲ့ဆီယာဆွဲမှုတွေကျူးလွန်နေလို့ဆွဆွဲခံနေရတဲ့မြန်မာစစ်တပ်တပ်မတော်ကိုဒေါန်ဆန်းစုကြည်ကဘာလို့ရှုံချပြောဆိုခြင်းမရှိရလဲဆိုပြီးတော့မြန်မာနိုင်ငံရဲ့အကြောင်းဆွေးနွေးတိုင်းမေးခွန်းထုတ်သူတွေရှိနေတယ်လို့ရေးသားထားပါတယ်။လူတိုင်းဟာအမားကိုတိချိန်မှာပြင်ဆင်ခွင့်ရှိတယ်ဆိုရဲဗုဒ္ဓတရားတော်ကိုလိုက်နာပြီးတော့ဒေါန်ဆန်းစုကြည်ကစစ်တပ်ကိုပုတ်ခတ်ရှုတ်ချခြင်းမရှိတာလို့အထောက်ပြထားပါတယ်။ဒေါန်ဆန်းစုကြည်ဟာကျင်းဝတ်တိုက်ခါအရမှန်တဲ့ကိစ္စအဖြစ်ယူဆကြတဲ့တက်မတော်ကိုထိတိုက်ရှုတ်ချခြင်းမရှိဘူးလို့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအသိုင်းအဝိုင်းကဝေဖန်နေကြတာပါ။ဒါပေမဲ့လေဒေါန်ဆန်းစုကြည်လက်ခံထားတဲ့ကျင်းဝတ်တိုက်ခါအရမှန်နဲ့လောက်ရဲ့မှန်ကန်တဲ့နေလဲဆိုတာကအမုန်းတရားကိုအခြေခံတဲ့ထိတိုက်ရင်ဆိုင်ခြင်းမျိုးမဟုတ်ဘူးလို့ဆိုပါတယ်။2012ခုနှစ်တုန်းကလွှတ်တော်တွေကိုဒေါန်ဆန်းစုကြည်ပထမဆုံးအကြိမ်ဝင်ရောက်ချိန်မှာတော့သူ့ကိုအချုပ်ကျနေစမှာသူနဲ့သူ့မိသားစုအပေါ်မှာနှိပ်စက်ခဲ့တဲ့တက်မတော်အပေါ်မှာနာကျင်မှုမရှိဘူးလားစစ်သားတွေနဲ့ဘေးကျင်းရှင်ထိုင်ရတာစိတ်နှောင့်ယှက်မဖြစ်ဘူးလားဆိုပြီးတော့ဒီနေ့တော့တွေကမေးခဲ့ကြပါတယ်နာကျင်တာမရှိပါဘူးဒီလိုဘေးကျင်းရှင်တူတူထိုင်ရတာကျင်းနေပါလေလို့ဒေါန်ဆန်းစုကြည်ပြောသွားတာကိုမှတ်မှတ်သားသားကိုကဟေးတာထားပါတယ်ဒါဟာပေါ့ပေါ့တန်တန်ဖြေခဲ့တာမဟုတ်ဘူးလို့ဆောင်းမရှင်ကဆိုပါတယ်တတဝါအလုံးပေါ်မှာတူသောမြစ်တာထားရမယ်ဆိုတဲ့ဗုဒ္ဓဘာသာရဲ့အစိုးအရစစ်တပ်ရဲ့ဆိုးရွားတဲ့လုပ်ရက်တွေကိုမကြိုက်ပေမဲ့လည်းသူတို့ကိုယ်မားကိုတိပြီးတော့ပြန်ပြင်ခွင့်ရှိတဲ့အချက်ကိုရှေးရှုမျှော်လင့်တာကဒေါန်ဆန်းစုကြည်ရဲ့ကိုယ်ပိုင်ယုံကြည်ချက်ပဲဖြစ်တယ်လို့ရေးသားထားပါတယ်။မတရားအကြမ်းဖက်လုပ်ရက်တွေလူခွေချိုးဖောက်မှုတွေကိုရှုတ်ချပြီးတော့တရားဥပဒေအရမျှတမှုပေါ်ဆောင်ဖို့ဒေါန်ဆန်းစုကြည်ကအမြဲတစေပြောဆိုနေတတ်တယ်လို့လည်းရေးသားထားပါတယ်။ဒါပေမဲ့လေဒီလိုဆိုးရွားတဲ့စစ်တပ်ရဲ့လုပ်ရက်တွေကိုပဲသူကဝေဖန်တာဖြစ်ပြီးတော့တချိန်ချိန်မှာကို့အမားကိုကိုတိပြီးတော့အမှန်ပြင်နိုင်တဲ့စစ်တပ်အပေါ်မှာဝေဖန်တာတော့မဟုတ်ဘူးလို့ရေးသားထားပါတယ်။ဒေါန်ဆန်းစုကြည်ကိုဝေဖန်တာကအခုချိန်မှာခက်ဆားနေတဲ့အရာတစ်ခုဖြစ်တယ်ဆိုပြီးတော့လည်းဆိုပါတယ်။ဒါပေမဲ့လေအမှန်တကယ်ကတော့ဒေါန်ဆန်းစုကြည်ဟာကျမတို့ဘလို့တွေးရမှန်းတောင်မသိအောင်လို့ရှားပါလို့နဲ့တရားဓမ္မအတွေးခေါ်တဲ့နိုင်ငံရေးသမားတယောက်ဖြစ်တယ်ဆိုပြီးတော့အဆောင်မရှင်ကရေးသားထားတာကိုကောက်နှုတ်တင်ပြလိုက်ရပါတယ်ရှင်။
ဒီဝေးမြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိတိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာတိုင်းလက်မီတာ190မှာပါနားဆင်နိုင်ပြီးဒီအစီအစဉ်ကိုမနက်7နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့တိုင်းဒို7 16နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။မြန ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို1925 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါဆန်းယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းဒိုမီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kHz အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာသိရှိနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါတော်ရရှိမြတ်ဗျာ။မြန်မာစံတော်ချိန်မနက်6:00ခွဲရှိပါပြီ။ VOA American တိုင်းရဲ့ဗိုလ်ဒူးနဲ့မနက်ခင်းအစီအစဉ်တွေကိုမနက် 9:00 အထိတင်ဆက်ပေးနေပါတယ်။ဒီစီစဉ်တွေကိုလက်ရှိနားဆင်နေရတဲ့လိုင်းဒိုမီတာ32 40 48တူအပြင်လိုင်းလက်မီတာ190 kHz 1905ကပါတိုးချဲ့ထုတ်လွှင့်နေပါတယ်။ဒုတိယပိုင်းအစီအစဉ်မှာအပတ်စဉ်ထုတ်လွှင့်နေတဲ့ဓာတ်ရိုက်လေးလိုင်းအစီအစဉ်နဲ့အတူသူယုံကြည်ရကဏ္ဍမှာအခုလိုကြားရပါမယ်
။ပညာရေးစနစ်မှာဒီ library အရေးကြီးတယ်။ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမှန်ကောင်းမွန်တဲ့ဒီပညာကို
library network ကိုတည်ထောင်သူတယောက်ရဲ့ယုံကြည်ရကဏ္ဍကိုမကြခင်နားဆင်ကြရပါမယ်။အခုတော့အရင်ဆုံးကိုသားညုံတင်ဆက်တဲ့ဓာတ်ရိုက်လီလိုင်းအစီအစဉ်မှာမြန်မာနိုင်ငံက ICJ မှာတရားစွဲထားတာကိုနိုင်ငံတော်တိုင်ပင်ခံဒေါက်ဆန်းစုကြည်ကိုယ်တိုင်တွားရောက်ခုခံကာကွယ်မဲ့ကိစ္စအပေါ်ဆွေးနွေးထားတာတွေကိုနားဆင်ကြရပါမယ်ခင်ဗျာ
။ဒီလိုပါခင်ဗျာ။အင်္ဂါနေ့ညပိုင်းဓာတ်ရိုက်လီလိုင်းအစီအစဉ်ကနေပြီးချူစုပါတယ်။ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီမြန်မာနိုင်ငံတိုင်ပင်ခံဦးဆောင်ကိုင်ကြွယ်မဲ့ ICJ ခီးကိစ္စပါ။မြန်မာနိုင်ငံဟာလူမျိုးတုံးတုတ်တင်မှုတာစီနိုင်ငံတကာသဘောတူညီချက်ကိုချိုးဖောက်တဲ့ဆိုပြီးတော့ဂမ်ဘီယာနိုင်ငံကနေပြီးတော့ ICJ အပြည်ဆိုင်ရာနိုင်ငံတကာတရားရုံးမှာဆက်ဆူထားတဲ့ကိစ္စနဲ့ပတ်သက်ပြီးတော့နိုင်ငံတော်အတိုင်ပညာပုဂ္ဂိုလ်တုံဆန်းစုကြည်ကိုယ်တိုင်ဦးဆောင်တော်ဖြစ်ရှင်မဲ့ဆိုပြီးတော့ဆွေးကထုတ်ပြန်ပါတယ်လူခွန်ကြီးဒီမိုကရေစီရင်းနဲ့ပတ်သက်ပြီးတော့တစ်ချိန်လုံးကနိုင်ငံတကာရဲ့စန်တာအာတ်စန်တာစရာဖြစ်ခဲ့ရတဲ့တုံဆန်းစုကြည်ကိုယ်တိုင်ကဒီမှုကိုဦးဆောင်ကြိုက်တယ်မဲ့ဆိုတဲ့အပေါ်မှာပြရရှိနေပြီကဘလူးယူစပါလေကျွန်တော်တို့သုံးသပ်ဆွေးနွေးမှာပါ။နောက်မြန်မာနိုင်ငံဘက်ကတကယ်ခုခံပြင်းထန်မှာမလားဘာလို့သတိထားကြလဲဆိုတာကိုပြောပါလေ။အဓိကပြည်နယ်ပေါ်ရှိပြီးပုဂ္ဂိုလ်ကိုဖိတ်ခေါ်ထားတယ်။အခုကတော့ The News အဖွဲ့ကြီးရဲ့သတင်းပညာရေးဆိုင်ရာချန်ပီဦးစင်ဝင်းကိုစင်ဝင်းဖြစ်ပါလေခင်ဗျ။ဒီ line ပေါ်မှာရှိပါလေ။နောက်တစ်ခုကတော့ဒီလူခွန်ကြီးနဲ့နိုင်ငံရေးဆိုင်ရာဒီလေးလာကြီးစောင်းပါးတွေသုံးသပ်ရေးသားသူဖြစ်တဲ့ကိုမှုသက်နှုတ်စလုံးဒီ line ပေါ်မှာရှိပါလေခင်ဗျ။ကျွန်တော်အရင်ဆုံးကိုစင်ဝင်းကိုဖိတ်ခေါ်ကြပါလေခင်ဗျ။ကိုစင်ဝင်းကြားရမယ်ထင်ပါလေ။ကျွန်တော်ပြောလို့ပါပဲဒူဒေါန်ဆန်းစုကြည်ကဒီ The Hague ဒီ ICJ ကိုသွားမဲ့ကိစ္စနဲ့ပတ်သက်ပြီးတော့ We Stand With You ဆိုပြီးတော့တော်လေးကြိုဆိုကြတဲ့အင်အားစုတွေတော်များလည်းတွေ့ရပါတယ်ဒါပြင်တစ်ဖက်မှာဒေါန်ဆန်းစုကြည်သွားတာဟာမကောင်းဘူးဆိုပြီးတော့ကန့်ကွက်တာတွေလည်းရှိပါတယ်ဒါပေမဲ့ဒေါန်ဆန်းစုကြည်သွားတာကခေါင်းဝင်ခံတယ်ဆိုပြီးတော့လည်းဝေဖန်တာတွေလည်းရှိနေပါတယ်အမျိုးမျိုးပေါ့နော်အဲ့တော့ဒီတုံ့ပြန်ချက်တွေတန်းပတ်သက်ပြီးပါခြုံပြီးတော့ကိုစင်ဝင်ပါများပြောလို့ပါတယ်ခင်ဗျဒေါန်ဆန်းစုကြည်သွားပြီးဥဆောင်တာတကယ်ပဲဟန်ကြပါမလား
ပထမဆုံးတော့ဒီ ICJ အမှုဟိုဖြစ်လာတဲ့ဒီလိုမျိုးတရားရင်ဆိုင်မယ်ဆိုတော့ကောင်းတဲ့အချက်ကတော့ဒီမှာဘာတွေဖြစ်ခဲ့လဲဆိုတဲ့ဟာကိုကျွန်တော်တို့ပို့ပြီးတော့အသေးစိတ်သိခွင့်ရလာလိမ့်မယ်လို့ပြောနေတယ်เนาะကျွန်တော်တို့ဒါတက္ကပါလုံးပေါ့လေသိခွင့်ရလာလိမ့်မယ်လို့ပြောနေတယ်ဘွန်ဆန်းစုကြည်ရသွားမယ်ဆိုတဲ့အခါကျတော့သူကဘယ်ဟာနဲ့သွားမှာလဲပေါ့သူကဒီအရာမဟုတ်ခဲ့မဟုတ်ပါဘူးပေါ့เนาะဒီsecurity cleaning လောက်တာတွေမရှိပါဘူးဟိုဒါမှမဟုတ်ငင်းမှာပဲဆိုရင်တော့လေသက်သနာရှိတာပေါ့လေဟိုအဲ့လိုမဟုတ်ဘဲနဲ့အမှန်တရားအတွက်ကိုဟာဟိုတွားရှင်းဆိုင်မယ်အဲ့ဒါမျိုးဆိုရင်တော့ဓမ္မပေါင်းတဲ့ဟာဖြစ်လာမှာပေါ့နော်ဒီမှာကဒီမှာကဘာဖြစ်လဲဆိုတော့ဒေါန်ဆန်းစုကြည်ကျွန်တော်ဟိုသမီးဖြစ်တာပေါ့တကယ်ဟိုတည်ရလားပေါ့နော်တော့ဘာဖြစ်လို့လဲဆိုတော့သူတောက်လျှောက်ပြောနေခဲ့တဲ့ဇကားရီကိုပြန်ပြီးတော့ကောက်ရတဲ့အခါကျတော့အချိန်ကြီးမှန်ကိုသူမတိပဲနဲ့ဒါမျိုးတွေဖြစ်မယ်လို့သူမထင်ဘူး။နောက်ပြီးတော့သူ့မှာသူကဘာချင်းကမှုကမယုံဘူးပေါ့။ဒါတွေကလည်းလျှောက်ပြောနေတာဟာလာငါနိုင်ငံဟိုသူများတွေကနိုင်ငံတခြားနိုင်ငံတွေကတိုက်ခိုက်ခြင်းလို့ဒါမှမဟုတ်လို့ရှိရင်ငါ့ကိုတိုက်ခိုက်ခြင်းလို့စသဖြင့်ပေါ့နော်။အဲ့လိုမျိုးဟိုတန်တရားအမြင်နဲ့ပဲတနည်းအမြင်ထားတာပြဿနာမဟုတ်ဘူးသူကအဲ့ဒါကိုဟိုနားထောင်ဖို့ကိုတောင်အချိန်မပေးတာအာဘာဖြစ်လို့လဲဆိုတော့ဒီဟာနဲ့ပတ်သက်လို့နိုင်ငံတကာပြောလို့ရှိရင်သူဟိုအမတမ်းမှအကဲဆက်ပြီးတော့တုံ့ပြန်တာတွေထလာရဟင်းဒီကိစ္စလို့ဘာလို့ဒါမျိုးတွေအများကြီးတွေ့ရတဲ့ခါကျတော့အချိန်မှန်ကိုသူမသိဘူးလို့အမမဟိမသိပြင်တာနဲ့ပဲဟိုမသိသွားတာလားပေါ့နော်အဲ့ဒါမျိုးတွေအဲ့တော့ကျွန်တော်ကတော့ဒီလိုမျိုးတရားညင်ဆိုင်မှုကနေပြီးတော့ဟိုဒေါက်တာဘူဂျီရောဘယ်လိုဖြစ်တာလဲအဲ ပြီးတော့ဒီအမှုတွေကိုဘယ်လိုဖြစ်တာလဲဒီလိုမျိုးပြင်းပြင်းထန်ထန်ဖြစ်ခဲ့တဲ့အများများဖြစ်ခဲ့တာတကယ်ကျွန်တော်တို့သမိုင်းမှာလူသမိုင်းမှာကိုကြီးမားတဲ့အမဲဆက်ကြီးပေါ့နော်အဲ့ဒီဟာနောက်ပြီးဒါမျိုးတွေနောက်တော့အခါမှမဖြစ်အောင်ကျွန်တော်တို့လူအဖွဲ့အစည်းကလည်းစောင့်ရှောက်ခြင်းစိတ်တွေပေါ်လာအောင်ဆိုတဲ့အမျိုးဖြစ်တာပဲလို့ကျွန်တော်ပြောပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်ဒီနေရာမှာမေးချင်တာခုနကကိုစိန်ဝင်းကဒွန်ဆန်းစုကြည်တကယ်ပဲဒီအဖြစ်ပြက်တွေကိုတကယ်ပဲသိရလားဆိုတော့တန်ပြရပါတော့ဒါနဲ့ပတ်သက်လို့ကျွန်တော်မိကုန်ထုတ်ချင်တာကတက်မလို့ဘက်ကတော့တကယ်တမ်းပြောရင်သူတို့ကိုယ်တိုင်ပတ်သက်နေတော့ချက်လက်တီတော်များရှိပုံရပါတယ်ပြောရမယ်ဆိုရင်ကူတာပြင်ကိစ္စကိုအခုပဲဒီနေ့ဆိုရင်ပဲတက်မလို့ခုံရုံကနေပြီးတော့စစ်ဆေးမှုတွေစတင်နေပြီပြောရရင်သူတို့တက်မလို့ဘက်ကလည်းပြောနေတာအချက်လက်အားဖြင့်ဒွန်ဆန်းစုကြည်ကိုပံ့ပိုးသွားမယ်ကူညီသွားမယ်ဆိုတဲ့ဟာမျိုးတွေပြောနေပါတယ်ခင်ဗျာဒွန်ဆန်းစုကြည်ဘက်ကရောတမရော်နဲ့ပူပေါင်းဆောင်ရွက်ပါမလားဒီအခြေအနေကိုဘယ်လိုမြင်ပါလဲခင်ဗျာတမရော်နဲ့အဆူရဆက်ဆံရေး
တမရော်ဘက်ကဆိုရင်ဒီကိစ္စကြီးကကျွန်တော်သုံးသပ်ချက်ကတော့မပြီးသေးတဲ့ဟိုဆက်လမ်းကြီးကိုမပြီးသေးတဲ့လုပ်ချက်ကြီးတစ်ခုကိုဟိုသူတို့ဟိုလုပ်တယ်လို့ပဲမြင်ပါတယ်ဒါကအခုမှဆတာမဟုတ်ဘူးလေဒီဥညွန်မလက်ထိုက်တွေကနေပြီးတော့ဆလိုက်တဲ့ဟာအရှင်သက်အူဒါရှိရောခလာဘောလဘောကျင်းညောနော်အလာနေပြီးတော့အခုနောက်ပိုင်းကိုဆက်လာခဲ့တဲ့ဟာတဘောကတော့ဗျာဒီလူတွေကဒီတို့နိုင်ငံမဟုတ်ဘူးနိုင်ငံကနေပြီးတော့ဝင်လာတာဆိုတဲ့ဟာအဲ့ဒါတွေကအရင်တော့ဘယ်လိုတောင်ဖြစ်လာတာနောက်ပိုင်းတဖြည်းဖြည်းရှုံးလာတယ်အဲ့ဒီရှုံးကြည့်မှုက society ထဲမှာကျွန်တော်တို့လူ့အဖွဲ့အစည်းမှာရောဟောဒီရှုံးကြည့်မှုကပြင်းလာတယ်ကျွန်တော်တို့ဟိုဒီဒီမိုကရေစီအရစုဆိုတဲ့လူတွေကတကယ်နေရာဒီမှာဒီမိုကရေစီစတိုင်ဒီကိစ္စမှာတော့လုံးဝလာမရဘူးဒါကဟိုနိုင်ငံကြီးတော်သူဆိုတဲ့ဟာဒီဖြစ်သွားပြီးတော့သူတို့ရဲ့ရည်တည်ချက်တွေကပြောင်းပြန်ကြံကုန်တာအဲ့ဒါမျိုးတွေဖြစ်တဲ့အခါကျတော့ဟောဒီဟာတွေကဟိုတက်မတော့ဟိုအနေနဲ့ရတယ်ခုနကလိုမျိုးပေါ့ဟိုfinish business so so le ha myo atui chi ka de lu tin na di la pamana mya mya di lu di lu ma nei nai aw so pi lo siman gain e wa ko organize the chi pin na lou nai la la taman lu ma lou nai myo tu a asan chi le ho ana asan tet de lu le lou nai ne ha myo ba la
okay chano di niya me chin na ka don san su chi ga di amu kesa ma ခုနကရှိနေရှိရတဲ့ကတော့သူကားထားပြီလို့ဆိုရဘက်ကပြောပါတယ်စစ်တပ်နဲ့ပူးပေါင်းဆောင်ရွက်မှုအခြေအနေရှိပါလားတကယ်ပဲပူးပေါင်းဆောင်ရွက်နိုင်လားစစ်တပ်ကတော့ပြောတယ်သူကတော့ပူးပေါင်းဆောင်မယ်ပြောပါတယ်
သူကကျွန်တော်ထင်တဲ့ဟိုပေါ့ international community ကိုလည်းငါရှင်းပြလိုက်ရင်လက်ခံလာလိမ့်မယ်ဆိုတဲ့ဟာမျိုးလဲဖြစ်ကောင်းဖြစ်နိုင်တာပေါ့နော်နောက်တစ်ဖက်မှာကျတော့ဒီပြည်ရေးနိုင်ငံရေးမှာကျတော့ဟုတ်ပြီငါရက်တည်ပေးမယ်မင်းတို့ငါ့ဥဒါထောက်ခံလိုက်အဲ့ဒီဟာနဲ့तू ကအလံကံပြီးတော့တက်မှာပေါ့နော်အဲ့ဒါကလည်းဒီ ICG ဟာကတော့ဟိုတစ်ဖက်မှာကျွန်တော်ထင်တယ် ICG ကိုဟိုပထမမမျှော်လင့်ခဲ့ဘူးလို့ထင်တယ်အများပြန်တော့ ICG လို့ဟာမျိုးပဲပေါ့နော်အာဒီ priority process ကြီးကမဖြစ်နိုင်ပါဘူးဆိုတာနဲ့ပဲစခဲ့တာဒါပေမဲ့ ICG ရဲ့ဟာဟိုသူတို့ဟိုမကြီးမိခဲ့ဘူးမြန်မာပြည်မှာလည်းဒီနိုင်ငံကဥပဒေတွေလေ့လာတဲ့လူကမျိုးဆက်ပြတ်သွားတာပေါ့
ဟုတ်ကဲ့
အဲ့တော့ဆိုတော့ तू ကတော့ဟိုသူတက်ကင်းရတော့ဟိုနောက်တစ်မျိုးဖြစ်နေတာပေါ့
ဟုတ်ကဲ့ခင်ဗျာကိုစိန်ဝင်လီလိုက်ပေါ်မှာခဏနေပြီးပေါ့ခင်ဗျာကျွန်တော်ကိုမှုတစ်ဖိတ်ခေါ်ကြပါလေကိုမှုတစ်ကိုတော့ကျွန်တော်တခုမေးချင်တာကအခုဒေါန်ဆန်းစုကြည်သွားမှနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံတဲမှာကောပြည်ပမြန်မာတွေဂျားရဲမှာရောဒီ Western Wit အောင်ဆန်းစုကြည်ပေါ့နော်ဒေါန်ဆန်းစုကြည်နဲ့တူသက်သားရက်ရက်တည်ရဲဆိုတဲ့လှုပ်ရှားမှုတွေပေါ်လာတယ်။ဒါအပြင်ထောက်ခံပွဲတွေတချို့ဆိုအခုစကိုင်းမှာလုပ်နေပြီ။မန္တလေးမှာလုပ်မယ်လို့သိရပါတယ်။အဲ့တော့ဒီထောက်ခံပွဲတွေဒီလိုလှုပ်တာတွေကတကယ်တမ်း ICG သွားမဲ့ကိစ္စမှာအကျိုးဖြစ်ရလားအကျိုးရှိရလားဘေးထွက်ဆိုးကျိုးတွေရှိနေလားကုမှုတဲ့ဘယ်လိုများသုံးသပ်မိပါလဲ။
အဲ့ဒါကတော့ကျွန်တော်မြင်တာပေါ့ကျွန်တော်မြင်တာဆိုတာကဒီဒေါန်ဆန်းစုကြည်ကဒီလူလူထောက်ခံမှုအရင်မြင်တယ်ပေါ့ဆိုတော့မြင်တဲ့ဟာကဒီကျွန်တော်ဒီသူသွားမယ်ဆိုတာကအပေါ်အားဖြင့်ကြည့်လို့ရှိရင်ဟာဒီလူတွေကိုညှို့ညွတ်သွားတာမျိုးဒီမျိုးသားချင်းကြားစီပိုကောင်းစီတာမျိုးကြောနေတယ်ဒါတစ်ဖက်မှာကျွန်တော်မြင်တာကျွန်တော်စိတ်ပူတဲ့အခြေအနေမှာကျွန်တော်ရှိရလို့မြင်တယ်ဆိုတော့ဘာလဲဆိုတော့ဒီလူတွေကြားထဲမှာပုံပြီးဖြစ်နေတာကဒီနိုင်ငံသားမုန်းပြီးတဲ့စိတ်တွေတော့ဒီသူရောက်မျိုးသားရေးဝါဒတွေပုံပြီးမီးထိုးလိုက်လို့ဖြစ်သွားတယ်ဘာလို့လဲဆိုတော့ဒီဒေါန်ဆန်းစုကြည်ကိုယ်တိုင်တရားသွားခြင်းဆိုင်ရာတွေမြန်မာပြည်သူတွေတရားစွဲခံရတယ်ဆိုတော့အခြေအနေမျိုးဤလူတွေကဟိုမြင်သွားရောမြင်တဲ့ခါကျတော့အခုဆိုကျွန်တော်ထောက်ခံဆန္ဒပြပွဲလုပ်မယ်ဆိုတဲ့ဟာတွေပေါ်လာပြီးနောက်ဒီဒီ channel ဆိုပြီး social media တွေမှာလုပ်တဲ့ကိစ္စမျိုးတွေပေါ်လာတယ်ပေါ့နော်ဆိုတော့အဲ့ဒါကဒီထောက်ခံဆန္ဒပြပွဲဒီမှာဖြစ်မယ်ဆိုလို့ရှိရင်ကျွန်တော်ကြည့်မယ်ဆိုဒေါန်ဆန်းစုကြည်ကိုထောက်ခံနေပြီးလုပ်တာဆိုပေမဲ့လည်းတစ်ဖက်မှာကဒီသူတို့၃လုံးနဲ့တကယ်တော့ဒီမှာပြည်သူတွေကိုဆက်တာလက်မခံနိုင်ဘူးဆိုတာတွေပါလာမယ်အရင်းကြောင်ကိုလက်မခံဘူးဆိုတဲ့ကိစ္စတွေပါမယ်နောက် ICJ ကိုဆန့်ကျင်တယ်ဆိုတဲ့ကိစ္စမျိုးတွေပါလာနိုင်တယ်ပေါ့နော်ဆိုတော့ဒါကဟိုကျွန်တော်တို့ဒီကဲလို့ဒါဟိုဘက်ကလာဒီဟာနဲ့ပတ်သက်ပြီးတော့ဒီအချက်လက်ကြီးခိုင်ခိုင်မာမာတွေတက်တည်ခိုင်ခိုင်မာမာတွေနဲ့ထုတ်ပြလာပြီဆိုလို့ရှိရင် ဆိုတော့ဟိုတစ်ခါမှဒီကြီးသူတွေကိုယ်တိုင်ကဒီလူများစုကိုယ်တိုင်ကဒီကျူးလူမှုတွေကိုထောက်ခံအားပေးခဲ့ကြရတယ်ဒီဖုံးွယ်ခဲ့ကြရတယ်ဆိုတော့သဘောကိုတက်ရောက်သွားနိုင်ရဲ့အဆိုလိုချင်တာကဒီလူနည်းစုတွေပေါ်မှာလည်းမြန်မာပြည်ကလူနည်းစုတွေပေါ်မှာဖိနှိပ်တယ်ခွဲခြားဆက်ဆံတယ်ဆိုတော့ဒီရိုးနိုင်ငံတကာအမြင်ရတဲ့ရှိသေးတာပေါ့နော်ဆိုတော့ဒီရှိသေးတာဟာတွေကိုဒီလိုဝီတန်းဝီလုပ်တဲ့ကိစ္စမျိုးတွေနောက်ဒီဆန္ဒပြမယ်ဆိုတဲ့ကိစ္စတွေကပို့ပြီးတော့ဒီတက်တည်ကြပေးရဆိုတဲ့အခြေအနေရောက်သွားနိုင်တယ်ဆိုတော့အဲ့ဒီခါကျတော့ကျွန်တော်တကယ်တာဝန်ရှိတဲ့လူတွေရှိလို့ပြင်မှတ်ထားလို့မဟုတ်တော့ဘူးနဲ့တနိုင်ငံလုံးနဲ့သက်ဆိုင်ရဆိုတဲ့ကိစ္စမျိုးရှောက်လာနိုင်တယ်လို့ကျွန်တော်ကဒီဟာစိုးရိမ်မိရပါတော့ရှောက်လာနိုင်တယ်လို့ကျွန်တော်ယူဆတယ်ခင်ဗျာအနောက်ချက်ကဒါကဒီဟိုဘယ်လိုပြောမလဲဒီအစိုးရအနေနဲ့ကောဒီနိုင်ငံကြီးခေါင်းဆောင်တွေအနေနဲ့ကောဒီဆန္ဒပြပွဲတွေဒီအားပေးအားမြောက်ပြုရဆိုတဲ့ကိစ္စကြီးကနိုင်ငံတကာအမြင်မှာမကောင်းဘူးပေါ့မကောင်းမဲ့အလားလာမရှိဆိုတော့ဒါကြီးကိုတနိုင်ငံလုံးကပေါင်းပြီးလုပ်နေကြတာဆိုတဲ့ယူဆချက်ကိုဟိုရှောက်သွားနိုင်တယ်ပေါ့တကယ်တာဝန်ရှိတဲ့လူရှိလို့မရောက်တော့ဘဲနဲ့တနိုင်ငံလုံးဘက်ကိုဥတည်ပြလိုက်လာတယ်အဲ့တော့အဲ့ဒါကျွန်တော်မြင်တာကတော့ဒီတကယ်ကျွတ်လွန်တဲ့သူတွေနဲ့မဆိုင်ဘူးဟိုကျွတ်လွန်တဲ့သူတွေရဲ့ပြည်သူတွေနဲ့မဆိုင်ဘူးရက်ဖက်ဒီမိုကရက်တစ်ခေါင်းဆောင်တွေနဲ့မဆိုင်ဘူးဆိုတဲ့ကိစ္စကိုစက်ကနေပြန်ပြီးဖော်ထုတ်ဖို့လိုတယ်ဆိုတော့ဟိုဆိုလိုချင်တာကလူသားဒီမျိုးနဲ့ပေါ့ကျွတ်လွန်တဲ့ယာစင်းမှုတွေကိုလူလူကလက်မခံဘူးတန့်ကျင်တယ်ဒါနဲ့ပတ်သက်ပြီးတော့တကယ်တာဝန်ရှိတဲ့သူတွေဖော်ထုတ်မယ်ဆိုလို့ရှိရင်ဒီ ACG နဲ့လည်းပူးပေါင်းနိုင်တယ်နိုင်ငံတကာနဲ့ပူးပေါင်းနိုင်တယ်ဆိုတဲ့ကိစ္စမျိုးလူခွင့်ယူတန်ဖိုးထားရဆိုတဲ့ကိစ္စကိုပိုပြီးကြတာပြေးနေရပါဆိုတော့အဲ့အရာကြီးကြတာနဲ့အစာကူးချင်တွေကဘာဖြစ်နေလဲဆိုတော့ဒါဒီလိုကျူးလွန်တာတွေကိုထောက်ခံနေဟိုဒါတွေနဲ့သူရက်တည်နေဆိုတဲ့ဟာမျိုးပုံရောက်နေဒါကကျွန်တော်တို့ဒီဟိုသွားမဲ့အခြေအနေအတွက်ကနိုင်ငံတကာရဲ့အမြင်အတွက်ကပို့ပြီးတော့မကောင်းလို့ကျွန်တော်ယူဆတယ်ခင်ဗ
ျဟုတ်ကဲ့ကုမှုတိကျေးဇူးပါကျိုးစေဝင်းနဲ့ကုမှုတိလီလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ထရော့ရှင်တွေဖိတ်ခေါ်ကြပါတယ်ထရော့ရှင်တွေမှာလည်းဒီဆွေးနွေးခြင်းနဲ့ထရော့ရှင်များများပို့တဲ့အကြောင်းလို့ကျွန်တော်စီစစ်ပြီးတော့ခေါ်ယူသွားပါမယ်အရင်ဆုံးမောင်တော်မျိုးကဥလထွန်းဖိတ်ခေါ်ကြပါတယ်ခင်ဗျဥလထွန်းကတော့ပြောရမယ်ဆိုရင်တော့ဒီရုံးကြရေးခင်းနဲ့ပတ်သက်ပြီးတော့ကိုယ်တိုင်ကိုကြကြုံနေမျက်မြင်သက်သေလို့လည်းဖြစ်နေတဲ့ခါကျွန်တော်တို့ရှိပြီးစာပြီးပို့တဲ့ခါကျတော့သူ့ရဲ့အခြေအနေသူ့ရဲ့သဘောထားကိုကျွန်တော်သိအောင်လို့ဒီခါလေးဖုန်းနဲ့ခေါ်တာပါကုလာထွန်းဟိုကုလာထွန်းပြောလို့တဲ့အကြောင်းအရာကိုတူတူလေးနဲ့ဆွေးနွေးပြောဆိုပြပါခင်ဗျာ
ဟုတ်ကဲ့ခင်ဗျာကျွန်တော်ကဒီစိတ်ဆောင်ပါ ICG စိတ်ဆောင်ပါဘောနော်တောင်းဆင်းစုရှိဖို့ rain တော့ရောက်ဒီဆိုင်နေသူ့ပြီးတော့ပြောနေတာစီကဘယ်လိုပြင်နေလဲဆိုတော့ဒီ genocide ဆိုတဲ့ဒီလူမျိုးဘာပေါ့သောက်မဲ့ပြီးဆောင်တဲ့စီမိုးကြီးတစ်ခုကိုချူလွန်တာကဒီပမာစကားဟိုစတုကွန်ရှိတယ်ပေါ့မောင်တက်နေတည်ရဲ့နဲ့အဲ့လိုမျိုးအထူးတော့ချူလွန်နေရပေးလို့ကျွန်တော်အဲ့လိုမျိုးနေနေတာပေါ့နော်ဘာလို့ဆိုတော့ကျွန်တော်ကဒီအနေရတဲ့ဒီမှာကျွန်တော်ကခါရချင်းချင်းနဲ့ကြည့်တယ်မျက်မြင်သက်သေလေးကြည့်တယ်ဒီအခု SG မှာ SG စစ်စမှာတရားစုတွေပါရပြောတာကဘယ်လိုပြောမလဲကျွန်တော်တို့ဒီမှာနိုင်ငံတကာတတိဌာနဒီမှာသူစီပေါ်လာတဲ့အစိုးရကအရေးယူမဲ့ပိုင်းရပြောတာဒီလိုတော့ဒီအောင်ဆန်းစုကြည်ရဲ့အခုအစ်စ်ဆောင်ကျလာပြေကြနေဒီအထူးတွေပြီးတော့ဝါဒမားတွေအဲ့ဒီမျိုးဆိုင်ကြတာဒီကျွန်တော်တို့မှာအစောတော့အများကြီးရှိတယ်ဒီပုံမှာဆိုလို့ရှိရင်ဆန်းပြေနေတာမြေရှိမှုတစ်ခုရဲ့ပုံစံပုံကိုယူပြီးတော့ဒီဘင်္ဂလီတွေကရခိုင်ရွာတွေကိုမြေရှိနေတယ်သူကြီးတို့တင်းကျင်တဲ့အဲ့လိုအထောက်ထားတွေလေးရှိတယ်ဒီတော့နောက်နှစ်ဆစ်စီတုန်းကသူတို့ဘုရားပြည်မှာဘောင်းစီစီအောင်ဆက်စီစီပိုလိုက်ကျော်လေးကျော်လေးပြောတတိမေတုတဲ့အခုလာပြီးတော့ဒီစစ်ကဘုရားပြည်မှာသူတို့ဟောပေါ့လက်လွန်သွားတယ်ဗျာပြောပြီးတော့အဲ့လိုမျိုးဘယ်လိုကြည့်နေတယ်လဲဆိုတော့မောင်ကလို့ပေါ့မိကခါဆွေကြည့်မယ်အဲ့လိုမျိုးပြောနေရဆိုတော့ကျွန်တော်စီမဖောက်ဘူးနောက်ပြီးတော့ကျွန်တော်ကဒီ novel ရှိရှင်ရောက်ပေါ့တအားကိုကျွန်တော်ကမျောနေချက်ဒီတဲ့ရာမြတ်သားမှုကရာမြင့်ကြည့်လို့ကျွန်တော်မျောလင်းချက်တယ်ဒါမဲ့ဒီကိုယ်တိုင်ကဒီသေးဆင်းဒီကိုအားပြနေတယ်လို့သာသိနေတယ်လို့ပြနေတော့ကျွန်တော်ကဘယ်လိုပြောမလဲခင်ဗျာရပြီဆိုတော့ဒီစိတ်မဆုံးဘူးကြီ
းဟုတ်ကဲ့ခင်ဗျာကိုလှထွန်းကျေးဇူးအများကြီးတင်ပါတယ်ခင်ဗျာကျွန်တော်တော့သရော့ရှင်တူဖိတ်ခေါ်ချင်ပါတယ်အမေရိကန်ပြည်အောင်စုကကိုခိုင်စုပါကိုခိုင်စုဆွေးနွေးမိမြောင်းလို့ရပါတယ်ခင်ဗျာတူတူပေါ့
ဟုတ်ကဲ့ပါကျွန်တော်ဒီအခုနေ့ဒေါအောင်ဆန်းစုကြည်အစစ်အစစ်ဒါစစ်ဆန်းတဲ့နေပြီကျွန်တော်ဆွေးနွေးရှင်ကတော့အဓိကကတော့မြန်မာနိုင်ငံမှာဗျာအဓိကကဒီဘင်္ဂလီကလာစစ်ဆန်းတစ်ခုလေးပဲနဲ့မဟုတ်ဘဲနဲ့အခုကတော့မြန်မာနိုင်ငံတနင်္ဂနွေလုံးနေပြီရဲ့ဟောလစ်စ်ဟောရှိတ်စ်လစ်စ်ရှိတ်ဟောလောလောရေးရပြီးတဲ့ကာလနဲ့ဟောပတ်ဖို့လာတဲ့တော်ဆန်ရေးကာလအခြေထင်းပါပါပေါ့နေပြီရဲ့ဟုတ်ကရင်ရောကချင်ရောအဲ့ဒီနေမီတွေမှာနေပြီးရင်သူတို့တွေကနေပြီးရင်ပတိကျအဲအသားဖြခဲ့တဲ့လူတွေကအများကြီးရှိခဲ့တယ်အဲ့ဒီတော့ဒီဟာကတော့ဒီ ကျွန်တော်တို့အလုံးမလုံးနိုင်ဘူးပေါ့ဒီနေ့လည်းတော့နေပြီးရခိုင်ပြည်မှာနေပြီးရအဓိကကသူတို့သားချနေတယ်ဟောပြည်သူတွေကိုစိတ်ပွင့်မရှိဘဲနဲ့အဓိကကအလုံးလုံးနေတယ်ဗျာအဲရောပြည်သူတွေကအားပေးနေရတယ်အဲအဲရောဒီဟာကတော့တကယ်တကယ်နေပြီးဟောအန်စီစီကိုတော့ရောက်ပြီလေလို့တော့ကျွန်တော်ထင်တယ်အဲအန်စီစီကဖြည့်ရှင်းမှာပဲကျွန်တော်တို့ဒီဟာကတော့ဟော
ခင်နာမယ်ဟုတ်ကဲ့ကိုကန်းစုကျေးဇူးပါခင်ဗျာကျွန်တော်တို့ကိုကန်းစုပြောလို့လာကျွန်တော်သဘောပေါက်ပါပြီနောက်ဆက်သွားရှင်တူလဲကျွန်တော်ဖိတ်လိုက်ချင်လို့အထိုင်းနိုင်ငံကဥတန်းအောင်ဥတန်းမောင်ထင်ပါလေခင်ဗျာဥတန်းမောင်ဆွေးနွေးမိများလို့ရပါတယ်တူတူတူပေါ့ဒီကိစ္စနဲ့ပတ်သက်လို့ကော်မရှင်တွေလည်းအဖွဲ့များစွာဆက်ကြတယ်ဖွဲ့ကြတယ်ဘာမှအကောင်နဲ့မပေါ်ခဲ့တော့အဲလိုရင်းကအရှိမရ
ဒီလူလူမျိုးတွေဟိုမွတ်စလင်အုပ်ချုပ်တဲ့စောင်းပြပြီးတော့ပုံနဲ့မိရှုခိုင်းနေတယ်အဲ့ပုံကိုတွေကဘာနာရီဒီဟိန္ဒူဒုက္ခတဲ့စခန်းထဲမှာရှိပါတယ်အဲ့တော့ရောင်းသားစုကြီးဟိုဗာအမေစုသွားဆင်းနေဆိုတာတော့သူ့ဟာဆွဲထားလို့သူတို့သွားဆင်းတာလေခါပါဒါတော့ဟိုဒီဦးကျွန်တော်အာစီအစရဲ့ဒီကောင်းဆောင်ဟာဒီတန်းပြီးနေလမ်းနေသွားမယ်ပြောတယ်သွားဖို့မပေဘူးဗျတန်းဘလို့ကလောက်တာလေဟုတ်လားမလ တဖက်တိုက်ကြီးလုံးနေတဲ့ဟာကိုဘယ်ဘက်ကပါပြီးလုံးမှာအမှန်တရားပေါ်မှာရက်မှာလားဟိုတမ်းမတော်ဟိုအမေစုစပြီးတော့1990တကပြောခဲ့တယ်တမ်းမတော်တမျိုးမထင်ပါနဲ့တမ်းမတော်တမျိုးမထင်ဘူးတမ်းမတော်ကသမားပဲနိုင်ငံကမှာတမ်းမတော်ကိုယုံကြည်ရမယ်ဒါပေမဲ့ပြည်သူချစ်တဲ့တမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်ဖြစ်ရမယ်ပြည်သူတမ်းမတော်မဖြစ်ဘူးအာဏာရှင်ရဲ့တမ်းမတော်ဖြစ်တယ်ဒီဟုတ်ကဲ့တမ်းမတော်ပုံနဲ့ဖြစ်နေတယ်ဟုတ်ကဲ့ကို
ဟုတ်ကဲ့ခင်ဗျာကိုတမ်းမောင်ကျေးဇူးပါခင်ဗျာကျွန်တော်နောက်ထပ်သွားရှင်တူဖိတ်ခေါ်ကြမှာလေကိုစလိုက်ပွေကွန်ကိုစလိုက်ပွေကွန်ဆွေးနွေးပြန်လို့ရပါတယ
်တော်ဆန်းစုကြည်တို့ရာပြင်ပန်တာဝတ်တော်နိုင်ငံဆဲဝန်ကြီးလေးဖြစ်တယ်ဒါပြီးတော့အင်္ဂလိပ်လိုကြီးလေးလေးပြောတဲ့သူဖြစ်တယ်ပြီးကျအစိုးရကိုကျွန်တော်တို့ပြည်သူဒီအားလုံးမြန်မာနိုင်ငံတရားစွဲတဲ့တွေ့သူကသွားမှာဖြစ်တယ်အဲ့တော့ဒီနေရာမှာဘာမှကျွန်တော်တော့စိုးမကြိမ်ပါဘူးတော်လို့ပါလေဟိုကအကောင့်ဆုံးဖြစ်ရှင်းနိုင်တယ်လို့ကျွန်တော်မြင်တယ်ဘာလို့လဲဆိုတော့ဒီဥစ္စာကသူတို့ဆွဲတဲ့ဆွဲချက်ကဒီမျိုးတော့တစ်ချက်ဘုကိစ္စနဲ့ပတ်သက်လို့ဆွေးဆက်တင်တာအဲ့တော့သူကကျွန်တော်တို့လူခွေးရဲ့တက်မတော်ကချိုးဖောက်တယ်လားဆိုချိုးဖောက်တာပေါ့တော်တော်လူမျိုးတွေတက်ချက်ပြည့်ရင်လူမျိုးတွေလူမျိုးတုံးတော့အစိုးရကလိုင်းရင်ပြီမှလုပ်ရဥစ္စာမဟုတ်ပါဘူးအဲ့တော့တော်ဆန်းစုကြည်ကသူကလူခွေးရဲ့ကိစ္စကိုပြောမှမဟုတ်ဘူးအဲ့တော့လူမျိုးတွေတက်ချက်မှုဆိုင်ရာသူတို့ဟိုစိတ်တလေးနဲ့အဲ့လိုမျိုးသိရှင်ရေလုပ်ဖြစ်သလားဆိုတဲ့ဥစ္စာကသူကခြေပတ်တော့မှဖြစ်တယ်အဲ့ဒီနေရာမှာကျွန်တော်တို့ကတက်မတော်ကတော့သင်ခန်းစာပေါ့ဒီလူသူကနားလေရမှာကတော့ကျွန်တော်တို့ကဒီအစိုးရကနေပြီးတော့မှတပ်မတော်ကနေပြီးတော့မှဒီဒင်းကလေးဒီကိုသူတို့လူမျိုးတုံးအောင်တက်ချက်ပြီးတော့မှဆစ်စင်ရင်လောက်တာတော့မဟုတ်ဘူးအကျန်းဖက်သမားတွေရောဒီနှီးရင်နဲ့သူတို့ကဟိုလူခွေးချိုးဖောက်နေကြတပ်မတော်ကချိုးဖောက်တာပဲဖြစ်တယ်လို့ကျွန်တော်မြင်နေကြ
ဟုတ်ကဲ့ခင်ဗျာကျေးဇူးပါကိုစလိုင်းပွေကွန်ကျွန်တော်ပင်တိုင်းဆွေးနွေးသူတွေပြန်ဖိတ်ခေါ်ကြပါလေကိုစင်ဝင်နဲ့ကိုမှုတွေကျွန်တော်ဒီတစ်ခေါက်တော့ပြည်တွင်းနိုင်ငံရေးပဲကိုလှည့်ကြပါလေခုနကဒီဒွန်ဆန်းစုကြည်ခီးစင်နဲ့ပတ်သက်လို့ပြည်ပအချင်းကြီးပေါ့နော်ပြည်ပနိုင်ငံတကာကရက်ခတ်နိုင်တဲ့အချင်းကြီးခုကပြည်တွင်းနိုင်ငံရေးအချင်းကြီးပြောရမယ်ဆိုရင်တော့ဒီခီးစင်နဲ့ပတ်သက်ပြီးတော့ဝေဖန်သူတွေရှိသလိုပဲတညီတဲ့ဒေါ်ဆန်းစုကြည်သွားတာကိုကျင်းနဲ့အားရတာတွေတွေ့ပါတယ်ဥပမာတမ်ပရိုဆိုရှင်လည်းအဆူသူတမ်ပရိုအနေနဲ့အဆူရောက်အဆူရောက်နောက်ကနေလိုက်မယ်ဆိုတဲ့ဟာမျိုးတွေရှိတော့ပြည်တွင်းနိုင်ငံရေးအပေါ်မှာတက်ရောက်တဲ့ဂေးရနဲ့ပတ်သက်လို့ကိုစင်ဘလူးယူဆပါလဲ
ပြည်တွင်းနိုင်ငံရေးကတော့ဒေါ်ဆန်းစုကြည်ကခုနသူ statement ထုတ်လိုက်တယ်ဒီအဆူရ statement ထုတ်လိုက်တယ်နိုင်ငံတော်ကြိုးစားဖို့ကာကွယ်ဖို့သွားမယ်ဆိုတဲ့ဟာအဲ့တော့အကောင်လုံးတော်တော်များများချီးရရှိကြတယ်နော်တို့ဒီဟိုကပေါ့ဟိုအားကြတယ်အဲ့တော့မြန်မာပြည်ဒီပမာရီဂျာမတဲမှာပေါ့ဒွန်ဆန်းစုကြည်ရဲ့ထောက်ခံမှုဒါကိုသဘောကျမှာအမှန်ပဲနော်တမန်ရပ်ပြည်ဒါဒီဂျာထဲမှာလည်းသဘောကျမယ်သို့တော်လည်းပဲတိုင်းသားတွေဒီဂျာထဲမှာတော့ဒါကပမာရီဟိုတိတ်မထူးဘူးဟိုဒါမှဟိုသူတို့အတွက်အဲလာပြီးတော့ဟိုဘယ်လိုပြောဟတ်တီတဲ့ဟာမဟုတ်ဘူးပေါ့နော်အဲ့တော့အထက်မှာဟိုဒီဟိုပေါ့ဟိုတပ်ဖက်ကိုဟိုရိမ့်နေလူတွေနောက်ပြီးဒီဟိုပေါ့ပရမတော်ကအာဒေါန်တပ်ကြီးဒီအနာဒီဟိုတိုက်ပြီးတော့ဝမ်ဖြစ်တဲ့လူတွေကြားထဲမှာလဲအာဒီဟာတော့ဟိုမဆိုးဘူးဆိုတဲ့ဟာလေးတော့ဝင်ပါလာရှိတယ်သူကအဲ့ဒါလည်းဆက်ဆက်မှုကကျွန်တော်ပြန်ဆွေးနွေးကြည့်တော့ဟိုကဒေါန်တပ်ကြီးဒါကြောင့်အဲ့လိုပြတ်တည်လဲပေါ့နော်ဒီ ICJ ရဲ့ဟာကနှစ်ခုရှိတယ်တစ်ခုကဒီပြမှုကျူးလွန်တဲ့လူတွေကသူကအရေးယူမဲ့ဟာရှိတယ်သူကပုံတိုင်းတော့အရေးယူပါမဟုတ်ပြမှုကျူးလွန်တဲ့ဟာတွေကို ICC process နဲ့ဆက်ပြီးလိုက်မှာနောက်တစ်ခုကကြတော့
ဟိုတိုင်းငံတာဝန်ယူရတဲ့ဟာမျိုးပေါ့အဲ့ဒါပါလဲဆိုတော့ဒီနေ့ကတည်းကဒီတော့နိုင်ငံသားဖူးရပါနိုင်ငံသားဟိုအခွင့်အရေးပေးရမှာလို့နော်နောက်ပြီးဒါမျိုးဟိုမောက်ထုတ်တာလို့မဖြစ်အောင်ပေါ့အဲ့ဒါမျိုးဒီဟိုအမခံရတဲ့ဟာမျိုးတွေပါလာမယ်အဲ့တော့အဲ့ဒါတွေကိုလည်းကျွန်တော်ဆန်းစုကြည်ကတော့ကောင်း
ပန်နိုင်တယ်လို့တော့ကျွန်တော်နည်းနည်းလေးတော့ပြောတာပါဖြစ်ရှင်းပါတော့နော်ဟုတ်ကဲ့ခင်ဗျာကျွန်တော်ကုမှုတက်လည်းမိကျင်ပါတယ်ကုမှုတက်ကတော့ကျွန်တော်ခုမိကျင်တာကဒေါ်ဆန်းစုကြည်တော့တချင်းကနိုင်ငံတကာမှာလူခွင့်ရေးဒီမိုကရေစီနဲ့ပတ်သက်လို့တကယ်အိုင်ကွန်လို့ဖြစ်နေတာပါနော်အခုဒီမှုကိစ္စမှာဥဆောင်မဲ့သွားမယ်ဆိုတော့ပြည်တွင်းနိုင်ငံကြီးအတိုင်းအဝိုင်းကြီးပြည်သူလူထုကြားမှာလူ
ดูคุณยายแต่ไม่ใช่น้องบ่มาลุยกันเนี่ยเรื่องหูเคเนี่ยยินเนี่ยบ่เนี่ยเรื่องลุยอะไรกันนายยังนักการเมืองเนี่ยบ่มาพี่บ่เนาะตัวจริงๆแล้วดูที่ตำรวจเนี่ยดิสัตว์เนี่ยกิจการมาดิลูกคุณยายแต่น้องนี่ก็ดูเป็นนักการเมืองตัวว่าพิจารณาดิเก้าเวลาเราไม่ใช่เราคือเนี่ยนี่นี่เราไม่ใช่เลยนะแต่ในนั้นเนี่ยจะได้ดิแต่ในการใจกูเรื่องก็จะได้ดิบริบขายมาแล้วคือดิลูกคุณยายแต่น้องนี่บอกว่าอย่าที่ไม่ใช่เราลุยนี่อะไรที่ไม่ใช ဒီနိုင်ငံတကာမှာအိုက်စီဂျီမာဒီစတမ်ရောဂါတာနေတာဝယ်ပြီးခဲ့တာဝယ်ပြီးလိုက်တယ်ဆိုလို့ရှိရင်ဒါဒီမှန်ပါတယ်ဆိုတာကိုပို့ပြီးတော့ပေါ်လင်သွားစေချင်တယ်ကိုရောက်နေမှာလို့ကျွန်တော်ယူဆတယ်ဒါကဒီနိုင်ငံဒီအတိုင်းဝိုင်းထဲမှာဒီလူခွင့်ဆိုင်ရာဖွဲ့ပြီးကြားထဲမှာကျောစုနေတဲ့အတိုင်းနဲ့ဖြစ်သွားနိုင်မှာပေါ့နော်ဆိုဒါပို့ပြီးတက်ပြီးကြားလို့ဖြစ်သွားနိုင်တယ်ဟော
ပုဂ္ဂိုလ်ဒီပုဂ္ဂိုလ်ကြီးရထောက်ခံတာအခြေအနေပြည့်တဲ့ကြောင့်ဒါကတော့ပြောင်းလဲတော့အခြေအနေမရှိဘူးကျွန်တော်ယူဆရတယ်။ဟုတ်ကဲ့ခင်ဗျာကျွန်တော်နောက်ဆုံးတစ်ခုမေးချင်ပါတယ်ကိုယ်စိန်ဝင်ဖြစ်ပြီးသွားလားကျွန်တော်တမနစ်လောက်တမနစ်ကျော်ကျော်လောက်တော့အချိန်ရပါတယ်အဓိကပြောရမယ်ဆိုရင်2024ခုနှစ်ဟာမြန်မာနိုင်ငံမှာအဓိကကြတဲ့ရွေးကောက်ပွဲတစ်ခုလာပါတော့မယ်။အဲ့တော့
mele jenaruk tangi ya, tangi ni macam jin, tangi ya jenaruk kekere kala diri, caya leh umur. Alah ni mana orang kecaya ni, no bapsi mele jauh jenaruk dulu dikurangnya, hari lumiu hari ya makau malah lemak malah, naru amni macam cema lah malu lah malah sebab.
Kusewin lain cawa barai. Okey, kan? Jadi dia ni dia season change itu dua. Tiga pemain senior biru de, kusewin kumpulan ni terus ni alam uji tu mian cemalah ni. Dia ni dia season di bawah jenaruk biru.
ကိုတာညုံတင်ဆက်သွားတဲ့တိုင်းရဲ့လိလိုင်းစီစဉ်ကိုနားဆင်ကြရတာဖြစ်ပါရခင်ဗျာ။ပြည်ရင်းမြန်မာပိုင်းရုံမြင့်တန်ကြားအစီအစဉ်တွေကိုပြည်ရင်းမြစီမှာရုံမြင့်တန်ကြားလိုက်မှာကြည့်ရှုနိုင်ပါ යි ။နေ့စဉ်မနေ့၈နိုင်ကနေ၈နိုင်15အထိ15မိနစ်စာထုတ်လွှင့်ပေးနေရပါ။ တနင်္ဂနွေမှာဗဟုသုတပညာပေးနဲ့ရတာဆောင်တဲ့အစီအစဉ်တွေမှာတော့နောက်ဆုံးရကမ္ဘာသတင်းတွေဖြောပြေးသတင်းတွေနဲ့ပြည်ရေးစေကွက်သတင်းတွေကိုတင်ဆက်ပေးနေပါတယ်။ဒီအစီအစဉ်တွေကိုမြစီမာရဲ့ Facebook
ဗီအိုအမေရိကန်တန်ကအစီအစဉ်တွေကိုဆက်ပြီးတင်ဆက်နေပါတယ်။ဒီနေ့သူယုံကြည်အစီအစဉ်မှာစာကြည့်တိုင်မြတ်ကွန်ရဲ့အဖွဲ့လိုင်ဘရီနက်ဝတ်ကိုတူထောင်သူတူဖြစ်တဲ့ကိုမောင်မောင်စုရဲ့ယုံကြည်အကိုနားဆင်ရပါမယ်။မမိုးဖြူကစီစဉ်တင်ဆက်ထားပါရခင်ဗျာ။
ဟုတ်ကဲ့အားလုံးမင်္ဂလာပါဟိုကျွန်တော်နာမည်ကဟိုကိုမောင်စိုးပါအဲကျွန်တော်အဖေကတော့ပကြီအောင်စိုးပါနော်ပကြီအောင်စိုးဟိုပါကျွန်တော်ကဒီရှိရရှိကာလပြီးတဲ့နောက်ပိုင်းမှာကျွန်တော်တို့ဒီတငယ်ချင်းနေရာနေပြီးတော့မှဒီစာအုပ်တွေကိုဟိုစပြီးတော့စုမှားကြတယ်အားရင်းနဲ့အဲကျွန်တော်တို့ဒီဘက်နောက်ပိုင်းကိုတက်တုံးတော့မှာစပြီးကျွန်တော်ပကြီအင်းဆိုပြီးတော့မှဒီစာအုပ်မှားတိုင်းပုံစံစာတိကျပုံစံစ
ခွင့်နဲ့ခွင့်ရင်းနဲ့မှဒီဘက်နောက်ပိုင်းပေါ့ဒီလေဟိုတွင်လာတဲ့ ကဘာမရောက်ခင်အထိကျွန်တော်ကဒီစောင်းကားတဲ့ပုံစံနဲ့ပဲသွားတယ်။ဒါပေမဲ့2010နောက်ပိုင်းမှာကျတော့ကျွန်တော်ကနေပြီးတော့မှဒီ mobile library တွေကိုကျွန်တော်စပြီးတော့လုပ်ဖြစ်တယ်။2011မှာကျွန်တော်တို့ဒီကိုတော်ဝင်းအောင်စာကြည့်တဲ့ဆိုပြီးတော့မှကျွန်တော်တို့ဒီတငယ်ချင်းတွေစုပြီးတော့မှဒီကိုတော်ဝင်းအောင်စာကြည့်တဲ့ကိုစပြီးတော့မှဟိုတည်ထောင်ပြီးတော့လုပ်ကြတယ်ပေါ့။ဆိုတော့ဒီဘက်နောက်ပိုင်းကျွန်တော်ကဖြည်းဖြည်းနဲ့ဒီစာရိုက်တွေကဖွင့်ပြတာတဲ့အခါမှာကျွန်တော်တို့ကဒီမမတော်နိုင်ငံတော့ရှိတဲ့စာရိုက်တွေကိုဟိုချိဆက်ပြီးတော့မှအကုန်ရဖွဲ့ပြီးတော့မှလောက်ဆောင်မယ်ဆိုရင်ပို့ပြီးတော့မှဒီစာရိုက်တွေအားကောင်းမယ်လူတွေတွေ့တဲ့ပို့အကျိုးရှိမယ်လို့မြင်နေတဲ့ကျွန်တော်ကစစ်တယ် library စာရိုက်မှာကွန်ရက်ဆိုပြီးတော့မှကျွန်တော်စပြီးတော့မှဒီဖွဲ့စည်းပြီးတော့လှုပ်ရှားခဲ့တယ်ပေါ့နော်အဲနောက်ပိုင်းကျွန်တော်ကဘာလုပ်ရလဲဆိုတော့ဒီ geo ဆက်တာပဲပုံပဲနဲ့ဒီ e-library တပေါင်းမျိုးကျွန်တော်ဖတ်လို့ရအောင်ဆိုပြီးတော့မှဒီ application တစ်ခုကိုကျွန်တော်ဒီဘောအဒီကချင်းလုပ်ပြီးတဲ့အဆရာပြောင်းနဲ့တွေ့ရကိုစိုးတရားနာအောင်ဆိုတာမြန်မာလင်းအဖွဲ့ကနေပြီးတော့မှသူကဒီ application လေးလုပ်ပြီးတယ်လုပ်ပြီးတော့မှကျွန်တော် application ဒီပုံမှာဒီအချက်လက်တွေပေါ့စာပေနဲ့ပတ်သက်တာတို့ဒီလူတို့အတွက်လိုအပ်တဲ့ဒီ data အချက်လက်တွေအကုန်လုံးကိုဟိုလေ့လာလို့ရအောင်ဆိုပြီးကျွန်တော်လုပ်ခဲ့တယ်အဲ့ဒါက Play Store မှာ Sit the Library ဆိုပြီးတော့ download ရတယ်ကျွန်တော်တို့ဒီ application တွေကိုဖွင့်ကြည့်လို့ရပါတယ်အခုတော့ကျွန်တော်ကတောက်ချတော့အခုကျွန်တော်ဒီစာရည်တွေကိုချိဆက်ပြီးတော့ကလေးစာပေပွဲတွေမှာကလေးတွေဒီအတွက်ကျွန်တော်တို့ဒီပညာ mix ပုံစံမျိုးတွေလုပ်ပေးတယ်နောက်ပြီးတော့မှကျောင်းစာကြီးတွေကိုဖွင့်ပြအောင်လုပ်ပြီးတော့ကျောင်းစာကြီးတွေနေမှာလည်းကျွန်တော်တို့သွားပြီးတော့မှဒီတင်လန်းပေးတာမျိုးတွေနောက်ဒီ support ဒီငန်းလုပ်ပေးတာမျိုးတွေဒါတွေကိုကျွန်တော်တောက်ချောင်းလုပ်နေတယ်ပေါ့အဓိကတော့ယုံကြည်တာကတော့ဒီပညာရေးစနစ်မှာဒီ library ကအရေးကြီးတယ်ဒီ library ကိုကျွန်တော်တိကျအသုံးချနိုင်မယ်ဆိုရင်တော့ဒီပုံမှန်ကောင်းမွန်တဲ့ဒီပညာကိုဒီကတိနာမလို့ယူဆပါတယ်အဲ့ဒီတော့ကျွန်တော် library ကိုတော့ပြတာပြပါတယ
်အပတ်စဉ်ကျင်းဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ်
Few American တန်ခါအစီအစဉ်လေးကိုဆက်ပြီးတင်ဆက်နေပါတယ်။အခုဗိုလ်တော်နဲ့မနက်ပိုင်းထုတ်လွှင့်ပေးခဲ့တဲ့တနားရီအစီအစဉ်အစအဆုံးကိုမနက်၈နာရီကနေ၉နာရီထိပြန်လည်နားဆင်နိုင်ပါတယ်ခင်ဗျာ။အခုတော့ဒီကနေ့မနက်ဖက်နောက်ဆုံးရသတင်းအချင်းချုပ်ကိုမတ်တင်ကြီးထိုက်ကကြေညာပေးပါမယ်ခင်ဗျာ
။ American အောက်လွှတ်တော်တရားရေးကော်မတီကနောက်သတင်းပတ်လုံးမဲ့သမ္မတကိုအရေးယူရေးစုံစမ်းမှုပထမဆုံးကြေညာမှုမှာသမ္မတ Trump တက်ရောက်ဖို့ဖိတ်ကြားထားပါတယ်။နိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာကိစ္စတွေဖြေရှင်းဆောင်ရွက်ဖို့အပါအဝင်ဥပဒေအကြံပေးနိုင်ဖို့အတွက်မြန်မာအစိုးရကနိုင်ငံတကာယာစွေးမှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကိုဖွဲ့စည်းကြောင်းအင်ကာနစ်ရက်စွဲနဲ့ကြေညာချက်ထုတ်ပါတယ်။မကြခင်အချိန်ပိုင်းကပဲနိုင်ငံတော်အတိုင်ပင်ခံရုပ်ဝန်ကြီးဌာနကထုတ်ပြန်လိုက်တဲ့ကြေညာချက်အရတော့အထူးအဖွဲ့ကိုပြည်ထောင်စု၈နေချုပ်ရုံးကဥဆောင်မှာဖြစ်ပြီးနိုင်ငံခြားရေးဝန်ကြီးဌာနပြည်ထောင်စု၈နေချုပ်ရုံးစစ်ဥပဒေချုပ်ရုံးတို့ကဥပဒေပညာရှင်တွေနဲ့ဖွဲ့စည်းထားတယ်လို့ဖော်ပြပါတယ်။ဥပဒေပညာရှင်တွေရဲ့အမိတွေကိုတော့ထုတ်ပြန်မထားပါဘူး။အခုဖွဲ့စည်းလိုက်တဲ့နိုင်ငံတကာယာစွန့်မှုတရားစီရင်ရေးဆိုင်ရာအထူးအဖွဲ့ကတော့နိုင်ငံတကာယာစွန့်မှုတရားစီရင်ရေးကိစ္စတွေဖြေရှင်းဖို့လူသားချင်းမြေဖွံ့ဖြိုးတိုးတက်ဖို့နဲ့ဝန်ကြီးဌာနတွေကိုဥပဒေကြောင့်အရာအကြံပေးဖို့ရည်ရွယ်တယ်လို့ဖော်ပြထားပါတယ်။မြန်မာနိုင်ငံဟာဓာတုလက်နဲ့ပိုင်ဆိုင်သူဖြစ်ဖို့ဘယ်တော့မှရည်ရွယ်ချက်မရှိခဲ့ဘူးလို့ဓာတုလက်နဲ့တားဆီးပိတ်ပင်ရေးအဖွဲ့ OPCW ဆိုင်ရာမြန်မာအမြဲတမ်းကိုယ်စားလှယ်သံမှတ်ကြီးဦးကျော်မိုးထွန်းကအင်ကာနစ်မှာပြောဆိုပါတယ်။မြန်မာနိုင်ငံမှာဓာတုလက်နက်တွေဆက်လက်တူလောင်ထားနိုင်တယ်လို့အမေရိကန်ဘက်ကတင်းလာနေမှာပြောဆိုချက်ကိုလည်းတန့်အမတ်ကြီးကတုံ့ပြန်သွားပါတယ်
။ဗိုလ်တော်နှစ်မနက်ခင်းထိတ်တန့်ရောက်နေတဲ့သတင်းချင်းချုပ်ကိုမတ်တင်ကြီးတိုက်ကကြေညာပေးခဲ့တာပါ။ဒီပနက်အတွက်အစီအစဉ်ထုတ်လုပ်ပေးမှုကမတ်အင်ဂျင်နီယာဖြစ်ပြီးအင်ဂျင်နီယာကတော့ဇနက်အဗ်ဒူရာမန်ဖြစ်ပါတယ်။ကျွန်တော်ကတော့ရေမင်းထောင်ပါ။ဒီတိကတိကညနေပဲ6နိုင်ခွဲကနေ9နိုင်အထိထုတ်လွှင့်မဲ့အစီအစဉ်တွေကိုကီလိုမီတာ19ကီလိုဟတ်စ်1683ညလိုက်တိုမီတာ19ကီလိုဟတ်စ်15563ညလိုက်တိုမီတာ25ကီလိုဟတ်စ်11965တို့ကနေအတန်းလွှင့်ပေးမှာဖြစ်ပါတယ်။ဗီဒီယိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။
This program has come to you from the Voice of America, Washington.